Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ9ရက်တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်။မနေ့ကနိုဝင်ဘာလ10ရက်နေ့ကမြန်မာနိုင်ငံမှာသမိုင်းဝင်အထွေထွေရွေးကောက်ပွဲကြီးကျင်းပပြီးစီးခဲ့ပြီးဒီကနေ့ရွေးကောက်ပွဲလွန်တရက်မှာတော့ရွေးကောက်ပွဲရဲ့နောက်ဆက်တွဲအခြေအနေနဲ့ကိုယ်တိုင်မဲပေးသူတွေရဲ့အတွေ့အကြုံမေးမြန်းချက်တွေကိုဦးစားပေးတင်ဆက်ပေးသွားမှာဖြစ်ပါတယ်။မနေ့ကရန်ကုန်မြို့ရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးကြားကြမှာကတော့
ဒီမတန်းသွားတဲ့အသက်ကြီးတဲ့အဘိုးဘွားလေးဒါမဲရင်လိုက်ပို့တာလေးဒါအန်လန်ကားနဲ့လိုက်ပို့တာဒါလည်းကျွန်တော်လုပ်ပါတယ်အဒီမြက်ကတော့ပို့ပြီးတော့ဒီလူဒီသားအားလုံးအတက်ကြွကြွတဲ့တခဲနဲ့ဆက်လာပြူကြတာဟုတ်တာကျွန်တော်တွေ့
နာရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးကျော်သူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုဦးဆန်မိုးဝင်နဲ့ကိုရဲခေါင်တို့ကကြေညာပေးပါအောင်ရှင်
ရာစုနှစ်တစ်ခုရဲ့လေးပုံတစ်ပုံအတွင်းပထမဦးဆုံးအကြိမ်ဖြစ်ကျင်းပတဲ့မြန်မာနိုင်ငံကထွေထွေရွေးကောက်ပွဲကြီးမှာမဲပေးခွင့်ရှိသူတွေရဲ့80ရာခိုင်နှုန်းကျော်မဲပေးခဲ့ကြပါတယ်အခုချိန်မှာတော့မဲရည်တွက်မှုတွေကတော့ပြုလုပ်နေဆဲဖြစ်ပါတယ်ပြည်ထောင်စုအမျိုးသားလွှတ်တော်တိုင်းဒေသကြီးလွှတ်တော်တွေစတာတွေအတွက်ကိုယ်စားလှယ်လောင်းပေါင်း6000ကျော်ကိုရွေးချယ်တင်မြှောက်ဖို့အတွက်မဲဆန္ဒရှင် 32 တန်းကမဲစည်းရင်ပေးသွင်းထားခဲ့ကြတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအကျော်ကြားဆုံးမဲဆန္ဒရှင်တဦးလည်းဖြစ်ကိုစည်လေလောင်းတဦးလည်းဖြစ်တဲ့အမျိုးသားဒီမိုကရေစီအထွတ်ချုပ်ပါတီရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့ကရန်ကုန်တိုင်းဗဟန်းမြို့နယ်ကသူမရဲ့အိမ်အနီးမှာရှိတဲ့မဲရုံကိုသွားပြီးတော့မဲပေးခဲ့ရမှာယာနဲ့ချီတဲ့အားပေးထောက်ခံသူတွေသတင်းတောက်တွေဝိုင်းအောင်နေခဲ့ကြပါတယ်။လုံခြုံရေးလိုက်ပါသူတွေကမဲပေးတဲ့နေရာကိုသွားဖို့တိုးဝေပြီးတော့လမ်းရှာပေးနေချိန်မှာဒေါ်အောင်ဆန်းစုကြည်ဟာဘသူ့ကိုမှစကားပြောဆိုနိုင်ခြင်းမရှိခဲ့ပါဘူး။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဟာမဲယုံနေပိတ်သိမ်းတဲ့အချိန်ကသူမပေါ်ထောက်ခံသူတွေကိုစကားပြောဆိုလိုက်မယ်ဆိုတဲ့တွက်ဆမှုတွေရှိခဲ့ပေမဲ့ဘာမှပြောဆိုတာမျိုးမလုပ်ခဲ့ပါဘူး NLD ပါတီဌာနချုပ်ကတော့မဲပေးတဲ့အချိန်ကုံဆုံးပြီးတဲ့နောက်ပါတီပေါ်မှာထောက်ခံသူတွေကိုရွေးကောက်ပွဲရဲ့ရက်လက်ထွက်ပေါ်လာခြင်းအထိမိမိတို့ရဲ့နေအိမ်ကနေအေးအေးချမ်းချမ်းနဲ့စောင့်ကြည့်ကြဖို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်
အိန္ဒိယငွေနေကအိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီရဲ့ပါတီဟာအိန္ဒိယရဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်တဲ့ဘီဟာပြည်နယ်ရဲ့ပါလီမန်ရွေးကောက်ပွဲမှာရှုံးနိမ့်သွားခဲ့ပါတယ်။ဒါဟာလက်ရှိဝန်ကြီးချုပ်အတွက်ကြီးမားတဲ့ရှုံးနိမ့်မှုတစ်ခုဖြစ်လာတာပါ။ NDTV ရုပ်သံကနေထုတ်လွှင့်ထားတဲ့တရားဝင်မဟုတ်သေးတဲ့မဲဆင်းနေရဟိန်းနူရီကြီးစိုးထားတဲ့မိုဒီရဲ့ BJP ပါတီဟာပြည်နယ်ရဲ့လွှတ်တော်အမတ် 243 နေရာနဲ့ 61 နေရာကိုပဲအနိုင်ရခဲ့ပြီးကြံပြိုင်ဘက်ပါတီတွေပေါင်းစည်းထားတဲ့မဟာမိတ်အဖွဲ့ကတော့အမတ်နေရာ 186 နေရာထိရပြီးဦးဆောင်နေပါတယ်။ဝန်ကြီးချုပ်မိုဒီဟာအနိုင်ရသွားတဲ့ပြိုင်ဘက်မဟာမိတ်ပါတီတွေရဲ့ခေါင်းဆောင်ဘီဟာပြည်နယ်ဝန်ကြီးနတ်တစ်ကူပါကူမာကိုဖုန်းဆက်ပြီးဂုဏ်ပြုစကားပြောခဲ့တယ်လို့သူ့ရဲ့ Twitter အကောင့်မှာရေးသားထားပါတယ်။လူကြီးတန်း100ကျော်ထိရှိပြီးဂျာမနီနိုင်ငံတက်လူကြီးပုံများတဲ့ဘီဟာပြည်နယ်ရဲ့ရွေးကောက်ပွဲမှာလူမျိုးရေးဟာအဓိကကြတဲ့အဆုံးဖြတ်ဖြစ်တယ်လို့ပဲဘာသာရေးနဲ့ဇန်အနေအမြင်ကလည်းအရေးပါတဲ့ချက်တွေဖြစ်ခဲ့ပါတယ်။ဒါဟာ BJP ပါတီအတွက်တော့ဒီနှစ်အစောပိုင်းကနယူးဒယ်လီပြည်နယ်ရွေးကောက်ပွဲမှာရှုံးနိမ့်ပြီးတဲ့နောက်ဒုတိယမြောက်ရှုံးပွဲရင်ဆိုင်ခဲ့ရတာဖြစ်ပါတယ
်။တရုတ်နဲ့ထိုင်ဝမ်ခေါင်းဆောင်တွေကြားစနေနေ့ကပြုလုပ်ခဲ့တဲ့သမိုင်းဝင်တွေ့ဆုံမှုဟာဟန်ပြတက်တက်လောက်သာဖြစ်ပြီးတော့အနှစ်သာရကတော့နည်းပါးခဲ့ပါတယ်။ဒီခီးစဉ်ပေါ်ပြစ်တင်ပြောဆိုမှုတွေနဲ့ထိုင်ဝမ်သမ္မတမတ်ယင်ကျောင်းရဲ့လှုပ်ဆောင်ခဲ့တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေထိုင်ဝမ်နိုင်ငံမှာဖြစ်ပေါ်နေပါတယ်။ဒီတွေ့ဆုံမှုဟာထိုင်ဝမ်ကျွန်းရဲ့လာမယ့်ရွေးကောက်ပွဲနဲ့ဘာမှမသက်ဆိုင်ပါဘူးလို့ထိုင်ဝမ်နဲ့ကျုပ်ဤခေါင်းဆောင်တွေကပြောဆိုလိုက်တဲ့ချိန်ထဲမှာပဲအဲ့ဒီအကြောင်းအရာဟာမဲဆွယ်စည်းရုံးရေးမှာအဓိကပြောစရာကိစ္စရပ်တစ်ခုဖြစ်လာခဲ့ပါတယ်။လာမယ့်ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာထိပ်တန်းကပြင်းနေတဲ့အတိုက်ခံ Democratic Progressive Party ရဲ့သမ္မတလောင်းဆိုင်အင်းဝမ်ကသမ္မတအနေနဲ့ထိုင်ဝမ်ကျွန်းသားတွေရဲ့ဒီမိုကရေစီဆန်ထားရှိမှုပြည်သူတွေရဲ့သဘောဆန္ဒနဲ့လွတ်လပ်မှုစတာတွေကိုဒီကပိတ်အစည်းအဝေးမှာဟောသတင်းစာရှင်းလင်းပွဲမှာပါမိမောင်းထူးမပြောဆိုခဲ့တာဟာတိတ်ပြီးတော့အရေးကြီးတဲ့အချက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ထိုင်ဝမ်အလဲပိုင်းတိုင်ချွန်းမှာတနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့လူထုအစည်းအဝေးမှာမာကဒီခါမှာခင်ဗျာသမရမာနဲ့သူ့ရဲ့ပါတီကို
တမနာနေရာမှာကိုဥပဒေပြီးအဖွဲ့အတွက်ပါမင်းမပေးကြဖို့အတွက်စိုင်းအင်ကွမ်းကတိုက်တွန်းပြောဆိုခဲ့ပါတယ်။စနေနေ့ကအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတောက်ပပြီးရွေးရှားနေတဲ့လင်တန်းတွေကိုလူအများအများတွေ့မြင်ခဲ့ကြတာကြောင့်ချုပ်ထွေးမှုတွေနဲ့မှန်းဆပြောဆိုမှုတွေဖြစ်ပေါ်စေခဲ့ပါတယ်။အချို့ကကြဲကြွေလာလို့ပြောနေကြလို့အချို့ကလည်းဒုံမြန်လို့ပြောနေကြပါတယ်။ အချို့မြန်လိုက်တဲ့သူအချို့ကတော့အဲ့ဒီအရာဟာပေါက်ကွဲသွားပြီးတဲ့နောက်အမိပိုင်းပေါ်ထွက်လာတယ်လို့ဆိုကြပါတယ်။ပင်တဂွန်စစ်ဌာနကြောင့်ရထုတ်ပြန်ချက်အရဒီအလင်းနှန်းဟာရေဓာတ်ကကြိုတင်စီစဉ်ထားတဲ့ဒုံမြန်ပြစ်လို့မှုတစ်ခုဟာထွက်လာတာလို့ဆိုပါတယ်။ရေဓာတ်ရဲ့မဟာဗျူဟာစနစ်ပိုင်းဆိုင်ရာအစီအစဉ်ဌာနကပြုလုပ်တဲ့အဲ့ဒီစမ်းသပ်မှုမှာလက်နက်တပ်ဆင်ထားခြင်းမရှိတ ကန်ယူရမ်မှာပြည်လွှတ်ဆန်းတက်ခဲ့တယ်လို့ဆိုပါတယ်ဒီလိုဖြစ်ရမျိုးမကြခဏဖြစ်လေရှိတယ်လို့လည်းပင်တကွန်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ
် UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တံမြန်မာပိုင်းစီစဉ်ကတနေ့နာနေ့နာနဲ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ရုရှားနိုင်ငံပိုင်းခီးစတဲ့လင်းပစ်ကြခဲ့ပြီးလူတွေရာနဲ့ချီပြီးတော့တေဆုံးခဲ့ရပြီးတဲ့နောက်အီဂျစ်နိုင်ငံ Sharm El Sheikh အပန်းဖြေမြို့ကိုလာရောက်ကြတဲ့ဥရောပကအားလက်ရဲ့အနားယူဖို့လာခဲ့သူတွေကိုအဲ့ဒီမြို့ကနေထွက်ခွာနေကြပါပြီ9000လောက်ရှိတဲ့ဗြိတိရှ်နိုင်ငံသားတွေဟာပင်လယ်နီမှာရှိတဲ့အပန်းဖြေမြို့ကနေပြန်လည်ထွက်ခွာနေကြပြီလို့ဗြိတိရှ်နိုင်ငံသားရဲ့ဝန်ကြီးဖိလစ်ဟာမွန်ကပြောဆိုလိုက်ပါတယ်ဗြိတိန်အစိုးရဟာသူတို့ရဲ့အားလက်ရဲ့ခလီးလှက်လည်နေသူတွေကိုရွှေ့ပြောင်းထုတ်နေတာမဟုတ်ပါဘူးလို့လည်းဗြိတိန်နိုင်ငံတန်တပန်တွေကပို့ထူးနေမှာပြောဆိုပါတယ်မနေ့ကနဲ့ဒီကနေ့လှုပ်ဆောင်နေကြတော့ဗြိတိန်လေကြောင်းလိုင်းနေနဲ့အီဂျစ်အာဏာပိုင်တွေပူပေါင်းပြီးတော့ဗြိတိန်နိုင်ငံသားတွေကိုအပန်းဖြေကာလသူတို့တွားရောက်နေတဲ့နေရာကနေအိမ်ကိုငင်းငင်းချမ်းချမ်းပြန်သွားနိုင်အောင်စီစဉ်ဆောင်ရွက်ပေးနေတာဖြစ်ပါတယ်လို့ပြောဆိုပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းအီဂျစ်နိုင်ငံကနေသူ့ရဲ့နိုင်ငံသားတွေကိုပြန်လည်ခေါ်ယူရေးစီစဉ်ပေးဖို့အတွက်သူ့ရဲ့အစိုးရကိုအမိန့်ပေးခဲ့ပါတယ်
တနင်္ဂနွေနေ့ကအစ္စရေးနိုင်ငံအနောက်ဖက်ကမ်းမှာပါလက်စတိုင်းလူမျိုးတအုပ်ဟာအစ္စရေးလူမျိုးလူအုပ်ထဲကိုကားနဲ့ဝင်တိုက်ခဲ့လို့အနည်းဆုံးလူ3ဦးဒဏ်ရာရခဲ့ပြီးတော့အစ္စရေးရဲတွေကကျူးလွန်သူကိုတနက်နေ့ပစ်တက်နိုင်ခဲ့တယ်လို့အစ္စရေးအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်။ဒဏ်ရာရသူတွေကိုဆေးရုံတင်ထားရတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ဒီဖြစ်ရပ်ဟာပြီးခဲ့တဲ့အောက်တိုဘာလကတည်းကအစ္စရေးနဲ့ပါလက်စတိုင်းနယ်မြေတွေမှာအကြမ်းဖက်မှုတွေတစ်ခုပြီးတစ်ခုဖြစ်ခဲ့တဲ့အနက်နောက်ဆုံးအကြမ်းဖက်မှုဖြစ်လာပါတယ်။အစ္စရေးဟာမွတ်စလင်တွေထွက်မြက်ထားတဲ့အရှိဂျေရုဆလင်ကိုသိမ်းပေါက်တော်မယ်လို့ကောလာဟလာတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ဂျူးလူမျိုးတွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာခဲ့ရာကအစ္စရေး၁၁ဦးနဲ့အနည်းဆုံးပါလက်စတိုင်း83ဦးတို့သေဆုံးခဲ့ပြီးဖြစ်ပါတယ်။သေဆုံးသွားတဲ့ပါလက်စတိုင်းအများစုဟာအစ္စရေးရဲသားတွေရဲတပ်ဖွဲ့ဝင်တွေနဲ့စစ်သားတွေကိုတိုက်ခိုက်ဖို့ကြိုးစားရင်းနဲ့အသက်ခံရတာလို့အစ္စရေးအာဏာပိုင်တွေကပြောပါတယ်။အစ္စရေးကတော့အထွတ်မြတ်နေရာတွေနဲ့ပတ်သက်တဲ့ကောလာဟလာအားလုံးကိုညှဉ်းဆန်ခဲ့ပြီးတော့ပါလက်စတိုင်းအာဏာပိုင်တွေကသာလူငယ်တွေကိုအကြမ်းဖက်မှုကျွမ်းလောက်နှိုးဆော်ပေးနေတာဖြစ်တယ်လို့လည်းဆွဆွဲလိုက်ပါတယ်
။ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေအနေနဲ့အပူချိန်လျှော့ချရေးလှုပ်ဆောင်မှုပြက်ကွက်နေဦးမယ်ဆိုရင်ကမ္ဘာရာသီဥတုဟာပုံမိုးပြီးတော့နှွေးလာမှာဖြစ်ပြီးကမ္ဘာလူဦးရေတန်းတရာကျော်ဟာလာမယ့်15နှစ်အတွင်းစင်းရဲခေါင်းပါမှုနဲ့ရင်ဆိုင်ရလိမ့်မယ်လို့ကမ္ဘာဘဏ်ကအတိအပေးပြောဆိုလိုက်ပါတယ်။မိဂုံးငွေကိုလျှော့ချရေးမှာအလုံးပတ်ဝန်းပြီးမြ мян ဆန်းဆန်းမှသာရာသီဥတုကိုထိန်းသိမ်းရေးမှာတိုးတက်မှုတွေရလာနိုင်မှာဖြစ်တယ်ဆိုပြီးတော့လေတနင်္ဂနွေနေ့မနေ့တုန်းကထုတ်ပြန်ခဲ့တဲ့ကမ္ဘာဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာဟာနိုဝင်ဘာလ30ဒီလကုန်ပြင်သစ်မှာပြုတ်လို့မဲ့ကမ္ဘာရာသီဥတုပြောင်းလဲခြင်းဆိုင်ရာထိပ်သီးညီလာခံမတန်ခင်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။2030ခုနှစ်မှာကမ္ဘာရာသီဥတုပူနွေးမှုကိုပိုးပြီးတော့ကောင်းမွန်လာစေရေးအတွက်ကုလသမဂ္ဂကရည်မှန်းထားပါတယ်ခင်ဗျာ
။ပုပ်ယဟန်မင်းကြီးဖရန်စစ်ကဗာတီကန်ကျောင်းတော်ရဲ့လျှို့ဝှက်စာရက်စာရင်အစာတန်းချို့ပြင်ပကိုပောက်ကြားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဒါဟာရာဇဝတ်ပြစ်မှုတစ်ခုဖြစ်ပြီးရှုံချတဲ့တဲ့ကိစ္စဖြစ်တယ်လို့ပြောလိုက်ပါတယ်။သူ့အနေနဲ့ဒီကိစ္စကြောင့်ကျောင်းတော်ကိုပြုပြင်ပြောင်းလဲရေးတွေဆက်လုပ်ဖို့ရတန့်စီမှာမဟုတ်ဘူးလို့လည်းပြောလိုက်ပါတယ်။ရူမန်ကက်သလစ်ဘာသာဝင်ရဲ့အကြီးအကဲဖြစ်တဲ့ပုပ်ဟန်မင်းကြီးဟာပြီးခဲ့တဲ့ပတ်ကဗာတီကန်ကျောင်းတော်ကစာရွက်စာရင်းတွေပောက်ကြားစေမှုအတွက်တန်တရားရှိခံရသူ2ဦးကိုဖမ်းဆီးလိုက်ပြီးတဲ့နောက်ပထမဦးဆုံးချိန်မှတ်ချက်ချပြောဆိုလိုက်တာဖြစ်ပါတယ်။ဒီကိစ္စကြောင့်ကျောင်းတော်ကလုပ်နေတဲ့ပြုပြင်ပြောင်းလဲရေးတွေကိုအာရုံပြတ်စင်မှာမဟုတ်ဘူးလို့လည်းမိန့်ကြားလိုက်ပါတယ်ခင်ဗျာ။
ဆောင်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ကိုရဲခေါင်တို့ကြေညာပေးကြတာပါအခုတော့မြန်မာနိုင်ငံရဲ့သမိုင်းဝင်ထွထွေရွေးကောက်ပွဲကြီးနဲ့ပတ်သက်ပြီးပြည်내နဲ့တိုင်းဒေသတွေကအခြေအနေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးတော့ရန်ကုန်ရွေးကောက်ပွဲအခြေအနေကိုကြည့်ကြရအောင်ပါရန်ကုန်မြို့မြန်ကုန်မြို့နယ်မဲယုံအမှတ်1မှာမဲပေးခဲ့တဲ့나ရိတ်ကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူကတော့မနေ့ကချင်းပါခဲ့တဲ့ရွေးကောက်ပွဲမှာစောင့်ကြည့်သူတွေရှိနေတာမို့မဲပေးခဲ့တဲ့အခါအဆင်ပြေမှုတွေရှိတယ်လို့ပြောပါရယ်ဒါပေမဲ့နောက်ဆုံးမဲရလထုတ်ပြန်နိုင်တဲ့အခြေအနေအထိဆက်ပြီးအဆင်ပြေစေဖို့စောင့်ကြည့်သူတွေကိုပန်ကြားလိုက်ပါရယ်တနင်္ဂနွေနေ့မဲပေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးဦးကျော်သူကတော်ခင်မြို့သက်ကဆက်သွယ်မေးမြန်းရမှာအခုလို့စပြောပါရယ
်မဲယုံကလည်းဟုတ်ပါရယ်我感觉嘛，我说起嘛，肯定要生孩子了，是不是？之前的单工在家就是叫没事，发现不允许。
我哥叫杜奶奶，本来真是吧，比来没比了。
明年的话，假如明年的话，我没有没有多那些，之前的那个的卡，像比如的，老家的卡吧的，啊，他就都这样吧。
没比啊的，都这样的嘛，不咯？ဟိုဘာတွေထူးခြားလဲပြောပြပါအောင်ဒီတစ်ချိန်မဲပေးရတာဟို
ဒီတစ်ချိန်ရတော့တော့မြင်လာတော့ဒါမဲမပေးခင်တော့တိတ်ပြီးသားဟိုအချိန်ချင်းသုံးတာခဲ့တယ်ဒါပေမဲ့ဒီမဲပေးတဲ့ဒီတဲ့တင်တာတိုင်းမျိုးပြီးဒီကအားလို့ကတကယ်အသက်ကြီးရွယ်ပြီးပကြပါလေးစလကတော့ဝီချေးပါနဲ့လာပြီးတော့ပေးပြလာစီရတာကျော်တော့ဒါရေးကူတူတေးရွာလဲဒီမပန်းသွားတဲ့အသက်ကြီးတဲ့အပေါ်ပွားလေးဒါမဲရင်လိုက်ပို့တာလေးဒါအဲ့လန်ကားလိုက်ပို့တာဒါလေးကျွန်တော်လုပ်ပါတယ်အော်ဒီနေ့ကတော့ပို့ပြီးတော့ဒီလူဒီသားအားလုံးအသက်ကြီးကြွားကြွားတဲ့တခဲနဲ့ဆက်လာပြူကြတာဟုတ်လားကျွန်တော်တွေ့
ဒီတစ်ခေါက်မဲပေးတဲ့အခါမှာပေါ့နော်လွတ်လွတ်လပ်လပ်နဲ့မဲပေးခွင့်ရှိရလားအခြေအနေဘယ်လိုရှိလဲပြောပြပေးပါဦ
းမဲပေးတဲ့နေရာတော့လွတ်လွတ်လပ်ပါပဲသူတတ်ပါသားစီကတိုင်းပေါ့လေလုံးလလပီးကြရတယ်ဒါပေမဲ့ကျွန်တော်ဘီယာကုန်းပါကျွန်တော်ရောက်သွားတဲ့အချိန်ကပြီးပြတ်နေတယ်6တိုင်း15လောက်မှပြီးရပြန်လာတယ်6တိုင်းအတိပါကျွန်တော်စပြေးခွင့်တော့မရခဲ့ဘူးပေါ့လေ
ဟုတ်ကဲ့မဲပေးရတဲ့အချိန်အတိုင်းတာတွေမှာလုံလောက်မှုရှိရလားဒီမဲပေးတဲ့လူတွေနဲ့အခုမဲပေးရတဲ့စနစ်လောက်ထားတာလေမဲရလည်း3ခုပေးရတယ်ဆိုတော့
ကျွန်တော်ဒီတရားတော့ကျွန်တော်မျိုးနယ်ဒီတရားတော့ဒါဆင်းပြီးတယ်ဒါပေမဲ့တချို့မျိုးနယ်တွေတချို့မျိုးနယ်ပါစေဒါဟုတ်ကဲ့တော်တော်များတယ်ဓာရီကိုတန်းစီနေရတယ်အဒီသာပြီဒီဘဲကနာပြည်နယ်ဒီဒီဘဲမျိုးပါဆောင်တဲ့ဝန်ထမ်းတွေရောပါကဒီတောင်ကြီးပြည်သူတို့ဆိုတဲ့မျိုးတော့နောက်ကြပါစားတဲ့အဒီသာတွေဒါတွေကမြင်တွေ့ရတယ
်အခုမဲပေးခဲ့ရတာအတွက်ချိန်နှံ့မှုရှိရလားနောက်ဒီမဲပေးမဲရဲ့ရလဟာတရားမျှတမှုရှိမယ်လို့ယုံကြည်ပါလား
မဲပေးခဲ့ရတော့ဒါကျွန်တော်နေတယ်တော့ချိန်နှံ့တယ်ဒီရလကတော့ဒါအခုချိန်ကြီးတော့ဒါဒီဒီအဒီကိုဒီခွေးကြလာတာတကယ်လို့တော့ဒါပြည်သူရဲ့ဆန္ဒတိုင်းဒီလိုဖြစ်တယ်ခဲအစုံတပ်ပါမရှိဘဲဆာတာတော့ကြောက်စောက်ကြည့်အောင်ပါပေါ့
ဟုတ်ပါတယ်ရွေးကောက်ပွဲကော်မရှင်ကဒီနှစ်ပတ်အတွင်းကြေညာမယ်တော့ပြောပါတယ်အဲ့တော့ဒီနှစ်ပတ်အတွင်းမှာဘာတွေဖြစ်လာနိုင်မလဲဆိုတာတော့စောင့်ကြည့်ရမှာပေါ့လေ
ဒီကောက်တာတော့နိုင်ငံကစောင့်ကြည့်ရေးဖွဲ့တွေတော့များပဲဒီဖန်တီးရပြည်ရှိနေတဲ့တော်တော်လေးကရေဝဝပီနိုင်ခဲ့တယ်ပေါ့လေအဲ့တော့ဒီဘယ်နောက်ဆုံးရလကူလဲဒါစောက်ကြီးပြည်ရဒီကနေချဆက်ပြီးရနေတကယ်ကြောင်းကြည့်ပြီးချပါလို့ပဲကျွန်တော်မြင်တိုက်ရခံချက်ပ
ါမနေ့ကဆန္ဒမဲပေးခဲ့တဲ့ဦးကျော်သူကိုဒေါက်ခင်မြတ်သက်မေးမြန်းခဲ့တာပါဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကရွေးကောက်ပွဲအခြေအနေကိုလည်းတင်ပြပေးပါမယ်ကချင်ပြည်နယ်မြစ်ကြီးနားမှာညမိုးချုံမှာတိုတင်မဲတွေတောင်းနဲ့ချီပြီးတော့ရောက်လာတဲ့ဆိုတဲ့သတင်းမီဒီယာတွေအပေါ်မှာပြန့်နှံ့နေတာနဲ့ပတ်သက်လို့ရွေးကောက်ပွဲလှစ်လာဆောင်တည်နေတဲ့မြစ်ကြီးနားသတင်းဌာနနဲ့အတူပူးရဲလှုပ်ဆောင်နေတဲ့ BNI သတင်းဌာနကသတင်းတောက်ကိုတုတ္တလင်းကိုဦးစံမိုးဝေကဆက်သွယ်မေးမြန်းတင်ပြထားပါဗျာ
။မန္တလေးမန္တလေးတော့ကျွန်တော်တို့ဟာမဖြစ်နိုင်ပါဘူး။ခုနကတော့ကျွန်တော်ရေဒီမြစ်ကြီးနားဂျာနယ်ကသတင်းထောက်တွေရေပေါ့နော်။တတိယနောက်နှစ်ယောက်ရေပေါ့ကျွန်တော်တို့ဟိုကော်မရှင်ရုံးပေးမှာရှိရဲ့ကျွန်တော်တို့ပြည်သူဝင်ဆောင်မှုရုံးလေးပေါ့အဲ့ဒီကိုကျွန်တော်တို့ကြွကြည့်ပါရဲ့ဗျကြွကြည့်တော့ဂျိုတင်မဲတွေခုနပြောတဲ့တောင်းတဲ့ချီတဲ့ဟာတွေတော့သူတို့ရည်တွက်နေပါတယ်ဒါပေမဲ့အဲ့ဒီမှာအဲကျွန်တော်တို့ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းပေါ့နော်ဥအင်းတော်ခါမတော်ဆမ်ကိုရိုင်းလည်းရှိနေပါတယ် NLD ကလေဟုတ်ဆိုတဲ့အခါကျတော့ဟိုသူရှိနေတဲ့အတွက်သူလည်းထိုင်ကြည့်နေရဆိုတဲ့အတွက် သူတခြားတယောက်နဲ့ interview ရှိနေတဲ့တောင်လဲကျွန်တော်တို့ကြားပါတယ်ဆိုတော့သူတို့ဒါဟိုအဲ commission ဘက်ကနေပြီးတော့စီးရင်စရာအမှန်တွေပြနိုင်တယ်လို့လဲသူ့ဘက်ကဖြေနေရလဲကျွန်တော်ကြားပါတယ်ဗျဆိုတဲ့အခါကျတော့ကျွန်တော်တို့လဲဒါဟိုမဲလိမ်လဲမလိမ်ဘူးဂျူဒင်မဲရီဘလို့အခြေအနေရှိရဲဆိုတဲ့ဟာမျိုးကိုကျွန်တော်လောလောဆယ်မှာဟိုကိုယ်စဲလောင်းတွေကိုယ်တိုင်ဘက်ကတော့မှသူတို့ထိုင်ကြည့်နေသေးရဲစီးရင်စရာအမှန်ပြနိုင်သေးရဲလို့ပြောတဲ့အတွက်ကျွန်တော်တို့ကတော့ဒါဟိုဆောင်ကြည့်နေဖို့အနေထားတော့ရှိပါတယ်ဗျဒါပေမဲ့ကျူဒီမဲရီလိန်နဲ့ဆိုတဲ့အနေအထားမျိုးတော့ကျွန်တော်တို့အတိအကျမပြောနိုင်သေးပါဘူးခင်ဗ
ျဒါပေမဲ့မြေကြီးနားမှာမဲရေတွက်နေမှုဟာတခြားနေရာတွေထက်နှေးကွေးနေတာကိုသတိပြုမိတဲ့အကြောင်း VOE ကမြန်မာစံတော်ချိန်ညတကောင်နှစ်နာရီကျော်လောက်တယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့မေးမြန်းတဲ့အချိန်မှာသူကအခုလိုပြောပြပါတယ
်မဲရေတွက်တာတော့ကျွန်တော်တို့ရေတွက်နေတော့မှပဲခင်ဗျအာတာကတဲ့ဟိုဟာမှာမြေကြီးနားမှာလုပ်တယ်ကျွန်တော်တို့ဟိုဟာ AI ရက်ပေါ့ဗောနော်အဲ့ဒီကမဲရောအမှန်71ပါဗျအဲ့ဒီမှာဆိုရင်ကျွန်တော်တို့အခုကြွားကြည့်ပြီးတော့ပြန်လာတဲ့ခါမှာအခုမှသူတို့အမျိုးသားလွတ်တော်ရည်တွက်လို့ပြီးပါတယ်ခင်ဗျအမျိုးသားလွတ်တော်ရည်တွက်လို့ပြီးပါတယ်ဆိုတော့တိုင်းဒေသကြီးပေါ့နော်အဲပြည်နယ်လွတ်တော်ကိုသူတို့အခုမှစပြီးရှိမှာပါဆိုတော့မဲကြီးတွက်တာတော့ကျွန်တော်တို့တခြားပြည်နယ်တိုင်းတွေထဲဆာလို့ရှင်တော့ကျွန်တော်တို့မြို့ကြီးနားမှာနည်းနည်းလေးဟိုနေတဲ့အနေအထားမျိုးတော့ရှိပါတယ်ကျွန်တော်တို့လည်းအခုနိုင်တဲ့လောက်တော့စောင့်ကြည့်နေပါတယ်ခင်ဗျ
မဲဆန္ဒပြည်ဝင်တဲ့ချက်လုံးမြို့ကြီးနားမြို့တော်ရက်ွက်တွေမှာတချို့အမီစင်းမပါလို့တချို့မှလည်းဘယ်မဲယုံမှာမဲပေးရမယ်ဆိုတာကိုမသိလို့အခက်ခဲကြုံတွေ့ရတာလို့ရင်အများစုအတွက်တော့အဆင်ပြေတယ်လို့ပြောဆိုတဲ့အကြောင်းကိုတူတာလေးကပြောပြပါတယ
်ကျွန်တော်တို့မနက်တုန်းကတော့ဟိုသွားမဲယုံတချို့ကျွန်တော်တို့အဆင်ပြေတဲ့မဲယုံတွေတော့ကျွန်တော်တို့သွားချတာပေါ့နော်သွားတဲ့အခါမှာတချို့မဲယုံတွေကကျွန်တော်တို့တက်တေခံစာရွက်တွေလည်းပါတယ်ပေါ့နော်ဒါပေမဲ့အဲ့လိုဘယ်ဘက်မဲယုံမှာပေးရမလဲစရင်မပါတဲ့ဟာမျိုးရှိတဲ့အနေထားနဲ့ကြုံနေရတဲ့မဲမပေးရတဲ့မဲဆန္ဒရှင်တွေရှိရဲမဲယုံတွေလည်းရှိပါတယ်ဗျတချို့နေရာတွေမှာတော့တချို့မဲယုံတွေမှာတော့အဲ့လိုမပါခဲ့ဘူးဒီနံပါတ်တွေမှာရှာလို့မတွေ့ဘူးဆိုလို့ရှိရင်သူတို့ရဲ့မဲဆင်းထဲမှာဒေသပြန်သွားရှာပြီးပြောသူတို့ရှာဖူပေးပြီးတော့မှမဲပေးလို့ရအောင်လုပ်ပြီးနေတဲ့အနေအထားမျိုးလည်းရှိပါတယ်ဆိုတော့တချို့ကတော့အဆင်ပြေလို့ပြောပါတယ်မနေ့အပိုင်းအထိပေါ့နော်စီတာဘူးလိုမျိုးပေါ့ရက်ွက်ဒီမှာအဆင်ပြေလို့ပြောပါတယ်ဒါပေမဲ့ဂျမိုင်းကောင်းတို့အီးမြတ်တရားတို့မှာတော့ခုနကပြောတဲ့မဲမပီးရတဲ့အနေအထားမျိုးလေးတွေနဲ့ပြဿနာလေးတွေနည်းနည်းတော့ရှိပါရဲ့ဗျကျန်တာတော့မဲမနေ့ပိုင်းရှိမဲပီးရတဲ့အနေအထားမှာပြည်သူတွေဆီကနေပြီးတော့စည်ရင်းတွေမားတဲ့ပြဿနာရှိတယ်ဆိုတဲ့အနေအထားမျိုးတော့မတွေ့ပါဘူးခင်ဗျဟုတ
်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတော့2015ရွေးကောက်ပွဲရဲ့အနိုင်ရှုံးမဲဆင်းတွေကိုဒီကနေ့နိုဝင်ဘာလ9ရက်နေ့မနေ့9နာရီကစတင်ပြီးတော့ရရှိထားပြီးသမျှစည်ရင်းတွေကိုအချိန်ပိုင်းလိုက်ကြီးညာသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျ
ကိုစံမိုးဝေတင်ပြချက်ဖြစ်ပါတယ်။တဆက်ထဲမှာပဲဒီမြစ်ကြီးနားမြို့ကြိုတင်မဲ့ကိစ္စကိုပဲဆက်လက်ပြီးတော့တင်ပြပေးဖို့တည်င်းတပုတ်ရှိပါတယ်။ဒီချက်ခင်ရေးပါတီကိုထောက်ခံတဲ့ကြိုတင်မဲ့တပေါင်းကျော်ရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးကိုရိုင်းသွားရောက်ကြည့်ရှုခဲ့တဲ့မြစ်ကြီးနားမြို့နယ်မဲဆန္ဒနယ်အမတ်နှစ်ကနေပါဝင်ရှင်ပြိုင်ခဲ့တဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ရဲ့ကိုစလဲလောင်းဦးလွမ်းဆောင်ကပြောပါတယ်။ဒီအခြေအနေကိုတော့ကိုရဲခေါင်ကဆက်ပြီးပြောပြပေးမှာပါ။
ဟိုကြိုတင်မဲတွေအများကြီးရောက်လာတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အချိန်လေးလေးသိကြပါမယ်ခင်ဗ
ျကြိုတင်မဲရောက်လာတာတောင်းကျော်လောက်ပေါ့နော်တောင်း5000ကျော်လောက်ဖြစ်နေတယ်မနေ့ပိုင်းတောင်ရောက်လာပြီပေါ့အကောင်ရန်တောင်းမကတော့ပေါ့နော်မနေ့ပိုင်းရောက်လာပြီမနေ့ပိုင်းရောက်လာတာကျွန်တော်တို့လည်းကြားကြည့်ပါလေကျွန်တော်တို့ဒီမိုကရက်တစ်ပါတီဆိုင်ကလည်းကြားကြည့်တော့မင်းတို့ကသတ္တဝါများတွေကအားလုံးကတော့စစ်တပ်ကဖြစ်နေတယ်ဆက်မတော်ဘက်ကတော့အားလုံးကဒီစံခံရေးစစ်တပ်တော်ကိုဖောက်ပြီးတော့အားလုံးကတန်းခံရဲ့အမှန်ဝင်ကိုထောက်ခံတဲ့မျိုးတွေကအားလုံးဖြစ်နေတယ်။မျိုးပြားပေါ်မှာဒီလိုစိတ်တုံးတော့မထူဘူး။ဒီဘောပဲနဲ့ချက်ထားတယ်။ဘောပဲနဲ့ချက်ထားတဲ့ဟာတွေကလည်းတော်လေးတပုံကမိသားလောက်ပဲဖြစ်နေတာပေါ့နော်။အဲ့ဒါတွေကတော့ကော်မရှင်ဘက်ကလည်းဒီလိုသာရောက်လာတယ်ဆိုတော့ဒီလိုလည်းကတော့လက်ခံနေတာပဲ။ဒါပေမဲ့အားလုံးရှိမှကျွန်တော်ဒီဖြစ်တာပဲအဲ့လိုမျိုးဖြစ်နေတာပေါ့။
အဲ့တော့အကိုရဘက်ကကန့်ကွက်တာတို့ပါတော့မလုပ်ခဲ့ဘူးလားခင်ဗျာ။
ကျွန်တော်တို့ကတော့ဘလော့ကိုကြည့်ရတယ်လို့ဒီလိုယူဆတဲ့အချင်းဆိုတော့ဒါကြည့်တဲ့ကြည့်နေတာပေါ့ကြည့်ရင်းမှာပဲလောလောဆယ်ဆယ်ရတဲ့ဒီတိုင်းလေးအလုံး record အရင်ထားတာပေါ့နော် energy ဆက်ကြတော့ဒီလိုပဲလည်းပြန်လာမှလည်းမသိဘူးကျွန်တော်တို့ kitchen democratic party ဆက်ကြလဲဆိုဘယ်လိုမျိုးဝန်လို့ရမှာစတာတော့ကျွန်တော်ဒီ party ဆက်နေကြမှာရှိနေရပါတော့နော
်အခုမဲရေအတွက်တဲ့အချိန်နေမှာကောဟိုဘယ်ပါတီကအသာစီးရနေလဲခင်ဗျအ
ော်ကျွန်တော်ကြည့်ရင်တော့69ရာခိုင်နှုန်းကတော့တန်ခါရေးတင်တယ
်။ဟုတ်ကဲ့။
တန်ခါကိစ္စရေးပါပြီပေါ့။ဒီခုရက်ကအလုံးကတော့ခေါင်းပေါင်းတော့မသိဘူး။ဒါပေမဲ့ဒီလိုမျိုးမဲကတောင်းကနန်းဒီလိုမျိုးလုံးလုံးကလာပြီးမှအလုံးကတန်ခါရေးဖြစ်တော့ဒါကအမားရင်းတောင်းဒေးမဲတောင်းမပါတဲ့ပုံစံလိုမျိုးဖြစ်တော့တန်ကြာရှိစရာတခုဖြစ်နေတာပေါ့နော်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ရဲ့ဤပုံမှ ဒီကမှာရှင်ဤဥပဒေပုံမှန်87ကကြီနဲ့ကငယ်အရာညနေ4နာရီနောက်ပိုင်းရောက်လာတဲ့ကြိုတင်မဲတွေကိုလက်မခံရဘူးလို့သတ်မှတ်ထားပါတယ်။မဲရွေတွေ့တဲ့အခါမှာလဲကြိုတင်မဲတွေကိုအရင်ဦးဆုံးရေတွက်ရမှာဖြစ်ပြီးတော့ညနေ4နာရီနောက်ပိုင်းရောက်လာတဲ့ကြိုတင်မဲတွေကိုလက်မခံရဘူးလို့လဲပြတ်ထန်းထားပါတယ်။ဆက်လက်ပြီးတော့ဒီကရပြည်နယ်ဘောခဲဒေသကအများစိတ်ဝင်စားနေကြတဲ့ဒီကမှာရှင်ဒီမနေ့ဖန်ညဓာတ်ရိုက်လေလိုင်းအစီအစဉ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့လဲတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချက်ကိုလည်းနားဆင်ပေးပါရှင်
တော်ရရှိမြတ်နော်ဆယ်စုနှစ်တွေအတွင်းအလွတ်လပ်ဆုံးကျင်းပခဲ့တဲ့တွတ်တော်ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့အနိုင်အရှုံးရလဒ်တွေကခိုင်မာတဲ့ဒီမိုကရေစီစနစ်တရက်ပေါ်ပေါက်လာဖို့အာမခံချက်ပေးနိုင်ပါပြီလားဆိုတာကိုမနက်ဖြန်အင်္ဂါနေ့ည VOA ဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလူသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်ကြသလိုအီးမေးလ်လိပ်စာbermis@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာကိုဖြစ်ဖြစ်အတန်ဖိုင်ကိုဖြစ်ဖြစ်မိမိတို့ရဲ့တယ်လီဖုန်းနံပါတ်ကိုဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ
။အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းစီစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရစီရှင်ဆက်လက်ပြီးတော့ကြားပြည်နယ်ဘောခဲဒေတာကအများစိတ်ဝင်စားနေကြတဲ့တတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာမှာဝင်ရောက်ရှင်ပြိုင်တဲ့သမရယုံဝန်ကြီးဟောင်းဦးစိုးသိန်းရဲ့အခြေအနေကိုလည်းတလဲကြည့်ကြရအောင်ဒေတာခန့်တင်တော့ကိုစိုင်းလင်းလင်းဦးကိုကျွန်မကပဲဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါဗျာ
ကဲကျွန်တော်ဒီမနေ့သွားတဲ့ဒီလိုအချိန်ကတော့ပြည်အောင်စုဝင်ကြီးတမလာရောဦးစိုးသိန်းဝင်ကြတဲ့ပေါ်လခဲမျိုးနဲ့ဒီရောတင်းမျိုးမြို့နယ်ထဲမဲယုံတင်းယုံမှာပေါ့နော်အဲ့လိုအချိန်မျိုးကျွန်တော်တွေ့နေရတယ်မနေ့6နိုင်နေစလို့ဒီမဲယုံထမ်းတော့ရောက်နေကြတယ်ပေါ့နော်ရောက်နေကြပြီးတော့6နိုင်ထိုးနဲ့သူတို့ကပါတီရဲ့စောက်ကြည့်တို့ခေါ်တယ်ပြီးတော့ကျွန်တော်တတိယမီဒီယာလည်းဝင်ပြီးတော့တပ်ပေါ်မှတ်တမ်းယူပေါ့နော်အမှသူတို့မဲဘုံတွေသူတို့ခွင့်ကြတယ်ပြီးတော့လုံခြုံရေးကျွေးတက်တယ်ပေါ့နော်ဒီနေ့တိတ်မကြအောင်မဲလာပေးလူနဲ့မဲပေးနေကြတယ်ပေါ့နော်
အိုမဲလာပေးတဲ့လူရောများလားရှင်ဟိုဘလောက်ရှိမယ်လို့ခန့်မှန်းရလဲရှင
်ဟုတ်မဲလာပေးတဲ့လူကအထက်ကလူကြီးနဲတော့နဲတယ်ကြာမဲလာပေးလူကြီးဘလောက်မှမရှိဘူး900ပေါင်းချင်း600ပေါင်းချင်းအဲ့လောက်ရှိတယ်နေ့လယ်လောက်တော့မှအားလုံးကမဲပေးပြီးသွားတယ်လောက်ရှိတော့ဘူးเนาะကျွန်တော်ပြန်ရမှာတော့
ဆိုတော့ဒီမဲပေးတဲ့အချိန်မှာကောဟိုအခြေအနေကဒီဒီငင်ငင်ပဲလာပြီးတော့မဲပေးရတာရောလွတ်လွတ်လပ်လပ်ရှိရလားရှင်
ကျောတိုင်းတိုင်းနဲ့ပြောမယ်ဆိုရင်မဲပေးရတာဒီဒီငင်ငင်ပဲဗျလွတ်လွတ်လပ်ပေးလို့ရတယ်အဟန့်တိုင်းနဲ့ဘာမှမကြုံသေးရပါဘူ
းဟိုတချို့နေရာတွေမှာဆိုလို့ရှိရင်လေမဲယုံကိုရောက်ပြီးဒါပေမဲ့နာမည်မပါတာတို့ထောက်ခွင့်စာမပါတာတို့အဲ့လိုပုံစံမျိုးတွေရှိလို့မဲမပေးခဲ့ရတဲ့လူတွေရှိတာပေါ့နော်ဆိုတော့ဒီဘောလခဲဘက်မှာရောအဲ့လိုအခြေအနေမျိုးကြုံရတာရောတွေ့ရလားရှင
်ဒီလောက်တော့ဒီဘောလခဲမှာတော့ချို့လူတွေကမဲတက်ပြီးခံလက်မှတ်ဆိုတာဟာမပါကြဘူးပေါ့နော်ဒါပေမဲ့သူตัวเมย์อยู่ชื่อมาตัวนำเองเมย์ไปปั่นขึ้นชื่อนำเองตัวกัดหาไปเอามาชาแล้วตัวนำเองชาแล้วอํานาจเนี่ยที่ว่าตัวเมย์ละมาทุบเมย์ไปจ้ะวะเนาะแต่ว่าตัวเราดีโบละเข้ขยันขึ้นมาดีหมดชีพขึ้นมาส่วนเมย์ปกติ3กะทีเนี่ย6แล้วไม่ปลาหนูเลยชื่อวะเนาะအဲ့ဒီရှောက်ထားတော့မပါလာပြီးတော့မဲပေးခွင့်မရလူတွေရှိရေပေါ့နော
်ဆိုတော့အခုအခြေအနေမှာပေါ့နော်ဒီဘောခဲခရိုင်အပါအဝင်ကြားပြည်နယ်ဘက်မှာဘယ်ပါတီကအသာရနေလဲဆိုတဲ့အခြေအနေရောခံမှန်းလို့ရလားရှင
်အော်အခုလက်ရှိကျတော့ဒီကျွန်တော်ဒီဘောခဲခရိုင်ထဲမှာတော့ဒီဘောခဲမြို့မှာတော့သမရယုံဝင်ကြီးဆိုတဲ့ဂျိုင်းနဲ့အမျိုးသားမေကနာအမတ်ကိုမှာတော့သူကတော့နိုင်ချင်များနေပေါ့နော်သူ့မှာမဲများဆုံးရဟာလဲပြောဒီဘောလခဲမျိုးမှာလဲ USB ပေါ့နော်ဒီအောင်ချင်းကြံ့ခိုင်ရင်းကုလေးပါတီကိုယ်တွေတော့လေတော်တော်များများတော့မဲရဟာကြပါလေအလုံးထက်ပါပြီးတော့ပေါ့နော်ဒါပေမဲ့ဒီတခြားပေါ့နော်ဒီတရားစင်းရဲ့ချက်ချင်းရှာတော်တို့ဆိုတော့ဒီအနန္တရာတော့အပတာရနေတယ်လို့ကျွန်တော်ကြားနေရတာပေါ့နော်အခုချိန်ထိပဲဒီဇောဆက်တွေ့ရတာခေါင်းလိုက်မမိရနေရလဲရှိရဆိုတော့အဲ့ဒါအခုဒီရလဲမသိရဘူးဒီချိန်နေရာကတော့
တတိပုဂ္ဂလကိုယ်စားလှယ်ဖြစ်တဲ့အမျိုးသားလွတ်တော်နေရာကနေဝင်ရောက်ရှင်ပြိုင်တဲ့တမနာရုံးဝန်ကြီးဟောင်းဦးအောင်မင်းနဲ့ဦးစိုးသိန်းတို့ရဲ့လက်ရှိမဲရမအခြေအနေနဲ့ပတ်သက်ပြီးတော့ Gandrawadi Times သတင်းတောက်စွစွမြာကတော့အခုလိုပြောပြပါဗျ
။ဦးအောင်မင်းကရှာတော့မြို့နယ်နဲ့ကမ္ဘာမြေမှာသွားအမျိုးသားလွတ်တော်နဲ့ကမ္ဘာမြေမှာခေါ်မှဝင်ပြန်လာပါတော့။အဲ့ဒီမှာ MND ကဟိုကနေတော့ဦးအောင်စိုးကနေပြတော့သူ့ကိုမဲ
ဆက်လက်ပြီးတော့ဒီမန္တလေးမြို့ကအခြေအနေတွေကိုလည်းကြည့်ကြရအောင်ပါဒီမန္တလေးမှာရွေးကောက်ပွဲမဲထက်ပြီးညတနာရီကျော်တဲ့အထိဒေသခံတော်တော်များများမအိပ်နိုင်ကြသေးပဲမဲရည်တွဲမှုကိုစောင့်ကြည့်ကြရတယ်လို့မန္တလေးဒေသခံတွေကပြောပါတယ်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကမဲရလာတွေမထုတ်ပြန်သေးပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေသူတို့ပြုစုထားတဲ့မန္တလေးကမဲပေးခဲ့ကြတဲ့စီရင်တွေကိုမဲယ
ူကစပြောပါရယ
်ကျွန်တော်6နာရီမဲယုံမဖွင့်ခင်နာယူဝက်တနာရီလောက်အလူတွေကမဲယုံနေမှာအရှိမလူတော်များများရောက်နေကြတယ်အေးခက်ခဲတော့အိမ်မှာတိုးခွေပြီးတော့မှပေးကြတဲ့အပိုင်းလေးတွေမှာမဲလမမထိုးပြီးတာတို့နောက်တစ်ခါကျွန်တော်မဲပုံနေဦးမှတကမှားပြီးတော့တခုတခုကတ်နေတော့မှားပြီးရောထဲတာပေါ့တကယ်ကိုအပြောင်းလဲလိုချင်တဲ့လူသားတွေတော်တော်များများဖြစ်နေကြတယ်အဲ့ဒီအတွက်ကိုအစောကြီးထတန်းစီတယ်သူတို့မှစိတ်ခံစားချက်တွေကနောက်ကြလို့ရှိရင်မဲမပေးလိုက်ရမှာကိုသူတို့အရန်ဆိုးနေကြတယ
်မဲပေးတဲ့နေရာမှာအကုန်လုံးမဲပေးခွင့်ရရလားမဲပေးတဲ့နေရာမှာအခြေအနေလေးနည်းနည်းပြောပြပေးပါဦ
းမဲပေးတဲ့နေရာမှာအားလုံးရကြပါလေတချို့ယုံနေမှာကျွန်တော်တို့300လောက်ထိမဲစင်းလက်မှတ်တွေကျန်နေတာရှိတယ်။လာမပေးဖြစ်တာရှိတယ်။တချို့ကကြတော့မှကျွန်တော်မဲပေးတဲ့အချိန်ကျမှကျွန်တော်တို့အပြောင်းလဲအတွက်ကိုတချို့လဲ feeling တွေဝင်လာတယ်ပေါ့ဗျာ။အမှောက်ပေးခြင်းရတယ်။ပေးခြင်းတော့သူတို့မှမဲစင်းလက်မှတ်မပါသေးဆိုပေးဖို့မရကြတာပေါ့
။ဟုတ်ကဲ့။ဒီရွေးကောက်ပွဲကတရားမျှတတယ်လို့ထင်ပါသလား
။အမှုကပြောမယ်ဆိုတော့လုံးဝကြီးကျွန်တော်ဇင်းလုံးချော့လို့တော့ပြောလို့မရဘူးဗျ။ကျွန်တော်ဂျိုတင်မဲကိစ္စတွေနောက်တစ်ခါမဲယုံမှကျွန်တော်မဲလက်မှတ်မထိုးတာတွေပေါ့နော်။နောက်တစ်ခါကျွန်တော်မဲပေးခွင့်ရှိတဲ့လူတွေကြံနေခဲ့တာတွေပေါ့နော်အဲ့ဒါတွေကလင်းလာတာပေါ့
ခုထင်ကမဲရည်တဲ့အချိန်ရောက်နေတော့မဲရည်တဲ့အချိန်နေလေးနည်းနည်းပြောပြပေးပါအောင
်မဲရည်တဲ့အချိန်မှာတယုံနဲ့တယုံသိမတူချို့မဲယုံမှုတွေကနည်းနည်းလေးသားစားတာမတဲတဲ့အပိုင်းမျိုးတွေလည်းတွေ့နိုင်တာပေါ့အခုလက်ရှိကျွန်တော်တို့ဥက္ကဋ္ဌနဲ့လူကြီးပိုင်းတွေကော်မရှင်ရုံးကိုလိုက်သွားကြတယ်ဗျဟိုမှာချုပ်တင်မဲတွေမျော်မှန်းတာထက်အတိုင်းစားပူနေတယ်လို့တင်ကြလို့ပေါ့နော
်မဲယုံမှာဟိုစောင့်ကြည့်လေလာသူတွေလာပြီးကြည့်ခွင့်နေပေးထားပါတယ်ဆိုတော့ဒီစောင့်ကြည့်လေလာသူတွေတကယ်ရောထိထိရောက်ရောက်တခြားစောင့်ကြည့်နိုင်ရလားပြောပြပေးပါဦ
းဟုတ်ကဲ့စောင့်ကြည့်လေလာခွင့်လာတော့တက်သွင်းမှာကတော့သိမဟုတ်ပါဘူးဗျနာမည်ကြလောက်ပဲပေါ့ကျန်တဲ့ယုံတွေမှာတော့ရပါတယ်
ဒီမန်းလေးမြို့မှာမဲပေးတဲ့ဟိုလုံချုံရင်းအချိန်လေးလေးနည်းနည်းပြောပြပေးပါဦ
း။လုံချုံရင်းကအခုကျွန်တော်တို့မြို့နယ်ဆိုရင်လောလောဆယ်တော့ဘာမှမရှိပါဘူးဗျ။အခုကျွန်တော်ရုံးမှာလက်ရှိရက်ကြီးတွေပေါ့နော်ရက်ွက်တွေရရတဲ့ဆင်းတွေကျွန်တော်ရက်လောက်တင်ပေးနေတယ်ဗျ။တင်ပေးနေတော့အားလုံးကဝါသအားရနဲ့ရုံးရှိမှတပါးပါးကြီးလာပြီးတော့မဲဆင်းတွေကြည့်တယ်။အားလုံးလည်းအနေကင်းကင်းနဲ့ပြောပြပွားပွားညီကိုမောင်တို့တွေလိုပဲ။
ဟုတ်ကဲ့
လုံချုံရေးနေတဲ့အထူးဘာမှစိုးရိမ်ရလည်းမရှိပါဘူးတော်တော်များများကြီးကတော့ကျွန်တော်တို့မဲရည်လိုလဲပြီးပါပြီအခုလက်ရှိချိန်မှာလည်းကျွန်တော်ရုံးမှာပရိုဂျက်တာနဲ့ထိုးပြပြီးတော့မှအော်နေပါတယ
်ဘယ်အနောက်ရောက်တော့ညီမေဟန်1055ပဲတန်ခိုင်ရဒေါက်တာဝင်းလိုင်း310နဲ့
မဲဆင်းရေးတွက်တာကိုဘယ်လိုပုံစံနဲ့ထုတ်ပြန်ပေးနေလဲနည်းနည်းပြောပြပေးပါဦး
ထုတ်ပြတာဒီလိုပြကျွန်တော်တို့မဲယုံအစည်းအဝေးကကျွန်တော်တို့ရဲ့ကိုယ်စလဲတွေကောက်ခံလာခဲ့တဲ့စင်ရင်းစရာတွေကိုကျွန်တော်ကဒီမှာပြုစုမှုမှပြန်ပြီးထုတ်ပြန်ပေးတာဗျဒါတွေကသူတို့ဘက်ကတရားဝင်ထုတ်ပြန်နေရမဟုတ်ဘူးကျွန်တော်တို့ဟိုလိုပြောမှဆိုရင်ကျွန်တော်တို့ကဒီမဲယုံမှာမဲပေးဝင်ရှိပြီးသားစင်ရင်းစရာတွေအားလုံးကဟိုရမ်းမြတ်ဖပါမယ်ကျွန်တော်တို့ရဲ့ကိုယ်စလဲတွေပါမယ်ပေါ့နော်အဲ့ဒီအချိန်မှာအားလုံးရှိပြီးတော့မှကျွန်တော်တို့ကအဲ့စင်ရင်းစရာတွေပြုစုထားတာအဲ့ဒီပြုစုထားတဲ့စင်ရင်းစရာကိုကျွန်တော်ကရုံးကိုယူလာပြီးတော့မှရုံးမှာကျွန်တော်ပြန်ကြောညာပေးတာ
ဟုတ်ကဲ့ဟုတ်ကဲ
့လက်ရှိမဲကော်မရှင်တွေနဲ့လက်ရှိချိန်မှာဘယ်သူဘလောက်ဆိုတဲ့တရားဝင်ကိုတို့ကမထုတ်ပြန်သေးဘူးဒါပေမဲ့အဲ့စင်းစရာကျွန်တော်ထဲမှာရှိထားပြီးဖြစ်ပြီးတွေ့ကျွန်တော်တို့ကအခုကြော်ညာပေးတာပေါ့အ
ဲဒါဆိုလို့ရှင်ဒီရွေးကောက်ပွဲကော်မရှင်လက်ထဲမှာရှိတဲ့စင်းရင်းနဲ့အခုဒီကိုကျင်းသားတို့လက်ထဲမှာရှိတဲ့စင်းရင်းအတူတူပဲပေါ့နော
်အဲလက်ရှိမှာကျွန်တော်ယုံမဲယုံကနေထွက်သွားတဲ့အနေအထားတစ်ခုအရာကတော့တူညီတယ်ဗျကျန်တာကတော့ကျွန်တော်တို့ဘလို့တွေဘာလာအောင်မယ်ဆိုတော့ကျွန်တော်လည်းမပြောတတ်ဘူ
းဟုတ်ကဲ့အဲ့တော့စောင့်ကြည့်ရမှာပေါ့နော်နောက်ဆုံးရွေးကောက်ပွဲကော်မရှင်ရဲ့အရာလိုက်ကို
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ခင်ဗျ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေတဲ့ခင်ပါရှင် VOA American အတန်ကနေတနင်္လာနေ့မနေ့ပဲအစီအစဉ်တွေကိုလိုင်းတိုမီတာ24 30နဲ့40နဲ့လိုင်းလာမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့တင်ပြချက်တွေကိုပဲဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီမွန်ပြည်နယ်ဘက်ကရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးကြားကြမှာကတော့
တော့ပုံမှာရှေ့ကြောင်းအလုတ်သမားတွေကိုမဲပေးဝင်ရအောင်ဆိုပြီးတော့ရက်ပေါင်းနဲ့ဖြစ်တဲ့နေထိုင်တဲ့လူကိုပုံစံကမဲချင်းကိုသုံးကြခြင်းနဲ့ရှောက်ခိုင်းပေးပြီးရင်
ဒီမွန်ပြည်နယ်ဘက်ကတော်ရရှင်တို့ပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်ခုတော့ပထမဦးဆုံးအနေနဲ့ဒီပြည်ဦးလွေဘက်ကရွေးကောက်ပွဲအခြေအနေကိုကြည့်ကြရအောင်ပါစစ်တပ်ကတို့ဖွင့်လင့်ထားပြီးတော့ဒီစစ်တပ်နဲ့ဆက်ဆက်နေတဲ့မဲဆန္ဒရှင်အမြောက်များနေထိုင်တဲ့ပြည်ဦးလွေမှာတော့စစ်တပ်နဲ့ဆွံ့နွယ်မှုရှိတဲ့လက်ရှိအာဏာရပါတီကမဲအများစုအနိုင်ရမယ်လို့တွက်ဆနေကြသူတွေရှိပါတယ်လက်ရှိအာဏာရပါတီဟာနေ့တော်ကြာပြည်သူတွေစီကလေယာမြေတွေအတင်းအဓမ္မတင်းယူခဲ့တဲ့အတွက်အတိုက်ခံကောင်းဆောင်တော်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးသူတွေများလာနိုင်တယ်လို့လည်းပြင်ဦးလွေမျိုးကဒေသခံတွေကပြောကြပါဗျ။ VOA သတင်းတောက်ဆိုင်မွန်လူးဝစ်နဲ့ဒန်နီယယ်ဒီကာဒက်တို့ပေးပို့ထားတဲ့သတင်းကိုကိုရဲခေါင်ကပြောပြပေးပါမယ်ရှင်။
ပြင်းဦးလွင်မျိုးဟာမြန်မာနိုင်ငံမှာအခွင့်အူးခံလို့သတ်မှတ်ခံရတဲ့စစ်ဗိုလ်တွေကိုလေ့ကျင့်သင်ကြားပေးတဲ့စစ်တပ်ကတူအကြောင်းတွေတရှိပြီးဒီမျိုးမှာနေထိုင်သူအများစုဟာလည်းစစ်တပ်နဲ့ဆက်နွယ်မှုရှိကြတဲ့သူတွေဖြစ်ပါတယ်။နှစ်ပေါင်း20ကျော်အတွင်းပထမဆုံးအနေနဲ့အားလုံးပါဝင်ခွင့်ရပြီးတရားမျှတမှုရှိတယ်လို့ယူဆကြတဲ့နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာပြင်းဦးလွင်မဲဆန္ဒနယ်မှာကောအောင်ပွဲခံနိုင်ပါမလား။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဥက္ကမောင်ထေကတော့သူ့ပါတီဟာကျေးလက်ပြည်သူတွေရဲ့ထောက်ခံမှုကိုရထားတယ်လို့ရွေးကောက်ပွဲမတိုင်ခင်တရက်ကပြုလုပ်တဲ့အင်တာဗျူးမှာပြောသွားပါဗျ။စစ်တပ်နဲ့ဆက်ဆက်နေတဲ့မိသားစုတွေဟာစစ်တပ်ကဗိုလ်ချုပ်ကြီးရဲ့တီထောင်ထားတဲ့အာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုသာမဲပေးကြလိမ့်မယ်လို့မျှော်လင့်ရပေမဲ့သူကတော့သူ့ပါတီအနေနဲ့လည်းအနိုင်ရလိမ့်မယ်လို့ထင်ကြောင်းပြောပါဗျ
။ကျွန်တော်တို့သိရတဲ့လောက်ကတော့အများစုကအဲ့ဒီဆန္ဒရှိတယ်လို့ယူဆပါဗျ။ဒါဆန္ဒအနေနဲ့တော့ဒါကျွန်တော်တို့ပြောလို့ရတာပေါ့လေ။တကယ်မဲထဲတဲ့အခါမှာဟောဆိုလို့ရှိရင်တော့ခုနပြောတဲ့ကျွန်တော်ရှုပ်ထွေးတဲ့စစ်ဆန်အနေနဲ့တကယ်မဲကြတော့လေကျွန်တော်မျှော်လင့်နေတယ်ဖြစ်မလားဖြစ်ဘူးလားဆိုတာဒါကျွန်တော်ဖြစ်အောင်တော့စူးစမ်းနေတာပ
ါဒါပေမဲ့88မျိုးဆက်ကြောင်းသားကိုမိုက်ကယ်ထွန်းကတော့တက်မတော်သားတွေဟာအထက်ကအမိန့်ပေးတဲ့အတိုင်းသာမဲပေးကြလိမ့်မယ်လို့မျှော်လင့်နေကြောင်းပြောပါတယ
်တတိရှင်နေရဆိုတာတဲ့တဲ့ပြောရရင်တော့ဒီတက်ပန်းဆန်ကနေပြီးတော့လေတရန်ကြီးဖိနှိပ်ထားတဲ့ဒီကိုယ်ဝန်ထမ်းတွေပေါ်မှာဖိနှိပ်ထားတဲ့ကိစ္စတွေရဲ့နံပါတ်1မဲယုံအပြင်မှာမထားဘဲနဲ့သူတို့အတွင်းထဲမှာထားတဲ့ကိစ္စရနှစ်ခုလုံးပေါ့အ
ာနာယပြည်တော်စုဒါပေမဲ့ဖွံ့ဖြိုးရေးပါတီဟာစစ်တပ်နဲ့ဆက်နွယ်မှုရှိပေမဲ့မဲအများစုရဖို့မတည်ကြပါဘူးပြင်းဦးလွေမျိုးပပတ်လေကကြေးရွာတွေမှာအစိုးရကလေယာမြေတွေအတင်းအဓမ္မသိမ်းယူထားတဲ့ကိစ္စဟာရွေးကောက်ပွဲရလက်ပေါ်တိုက်ရမှုရှိတဲ့ကိစ္စတစ်ခုဖြစ်လာနိုင်တယ်လို့ဆိုပါတယ်အသက်88နှစ်အရွယ်ရှိတဲ့ဦးဆုံးကတော့လွန်ခဲ့တဲ့နှစ်ပေါင်း30လောက်ကအစိုးရရဲ့ရဲတပ်ဖွဲ့တင်နန်းကြောင်တိဆောက်ဖို့မြေသိမ်းယူခဲ့လို့သူတို့ရွာကပိုင်ဆိုင်တဲ့မြေဧက3000လောက်ဆုံးရှုံးခဲ့တယ်လို့ဆိုပါတယ်ဒီလိုကိစ္စတွေကြောင့်မဲပေးသူတွေဟာအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုသာမဲပေးကြလိမ့်မယ်လို့သူကပြောပါတယ်
ဆက်ဆံမှုရှိတာပေါ့။ဘာဖြစ်လို့လဲဆိုတော့မိမိဤလူတိုင်းလူသားတိုင်းစားဖို့နေရအဓိကဘူး။ဒီစားဖို့နေပိတ်ပင်တာတို့ခံတာတာတို့ဒါခံစားချက်ကတော့လူတိုင်းခံစားရတော့မှာ။
အခုချိန်မှာပြည်ဦးလွေမျိုးနဲ့မြန်မာနိုင်ငံတဝမ်းမှာမဲတွေရစ်တွက်နေကြပါပြီ။တိတ်မကြခင်မှာတော့အဖြေကိုသိရတော့မှာပါ။
ပြုံးလွင်မြို့ရွေးကောက်ပွဲအခြေအနေကိုကိုရဲခေါင်ပြောပြခဲ့တာပါဒီဆက်လက်ပြီးတော့မွန်ပြည်နယ်ဘက်ကရွေးကောက်ပွဲအခြေအနေကိုတင်ပြပေးပါမယ်မွန်ပြည်နယ်အတွင်းမင်းရအကျင်းပါခဲ့တဲ့ထွထွရွေးကောက်ပွဲမှာအခြေအနေအေးအေးချမ်းချမ်းရှိနေပေမယ့်မြို့နယ်ဒေသတချို့မှာမဲပေးခွင့်လက်မှရောက်မလာလို့ပြည်သူတချို့မဲပေးခွင့်ဆုံးရှုံးရတာတွေရှိနေပါတယ်မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ဝင ပါတီတွေကကန့်ကွက်ခဲ့တယ်လို့မွန်နိုင်ငံရေးပါတီကိုယ်စားလှယ်လောင်းတွေကပြောပါတယ်ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဒီကနေ့မှာကျင်းပတဲ့ပါတီဆောင်ဒီမိုကရေစီထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမှာတော့လွတ်လပ်ပွေလင်းမှုရှိပေမဲ့မြို့နယ်တချို့မှာတော့ရွေးကောက်ပွဲအတွင်းစံသမဲပေးဆိုင်ရာပြဿနာတွေဖြစ်ပွားခဲ့ပါတယ်။မွန်ပြည်နယ်ရေးမြို့နယ်က NLD ခေါ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အားတာတဲ့အခြေရွာတချို့တွေမှာစံသမဲပေးတဲ့ရက်မနေ့ထိမဲဆေးမရောက်သေးတာကြောင့်ဒေသခံပြည်သူတွေအနေနဲ့မဲပေးခွင့်ဆုံးရှုံးသွားခဲ့တယ်လို့ရေးမြို့နယ် NLD ဒုတိယဥက္ကဋ္ဌဦးမျိုးဝင်းကခုလိုပြောပါတယ်။
ဒီနေ့ကျွန်တော်ကြောင်းရသွားတယ်ကန်းဒီရွာပေါ့ကန်းဒီရွာကမဲလက်မှတ်ဒီအကုန်လုံးဒီတရွာလုံးကမဲလက်မှတ်ဒီအခုထိကြောင်းရသေးရောမှာမရှိနေတော့ဘူးကန်းဒီရောမရောက်ဘူးတို့တော့ဘယ်လိုအခုရေဆုံဆုံမလဲဆိုလို့ရှိရင်ဒီကန်းဒီမှာနေတဲ့ကန်းဒီရဲ့ကြောင်းရဆိုတာကကျွန်တော်လာရတယ်လေကျွန်တော်လာရတဲ့ခါကျတော့တော့ဒီကန်းဒီကနေပြီးတော့တို့လက်ထဲမှာမဲလက်မှတ်ကြီးရင်ကြောင်းရကိုလာတာနဲ့တပြိုင်နဲ့တို့မဲထည့်လို့ရမယ်ဆိုတဲ့ဒီဖြေကြတဲ့ဒီမျိုးလေးချက်တစ်ခုရှိတယ်ပေါ့နော်အခုကတို့လက်ထဲမှာမဲလက်မှတ်မရှိတဲ့ခါကျတော့တို့ကြောင်းရကိုလာပြီးတော့မဲစည်းမပါသေးရင်တို့ဒီအတိုင်းအလုပ်လည်းပြက်တယ်အချိန်လည်းကုန်တယ်တော့ပတ်ဆိုင်လည်းကုန်တယ်မဲလည်းမထည့်ရမယ်နဲ့ဆုံးရှုံးမယ်ဆိုတော့တိတ်မလာကြဘူးဒီမနေ့ကျွန်တော်လာတဲ့အချိန်ကြီးကကန်းဒီကလူလာတယ်ဆိုတော့ကျွန်တော်၄၅ရက်ပဲတွေ့သေးတယ်
အလားတူ NLD အတာတဲ့ရေးမြို့နယ်စီးပြူတောင်ကြေးရွာအုပ်စုတွေမှာလည်းရွေးကောက်ပွဲကော်မရှင်ကနေနိုဝင်ဘာလ၂ရက်နေ့မှာမဲပေးပိုင်ခွင့်စရင်ရှိသူတွေထုတ်ပြန်သွားမယ်လို့ကြေညာထားပေမဲ့လည်းနိုဝင်ဘာ၆ရက်နေ့ညအထိစရင်မထုတ်ပြန်ခဲ့တဲ့အတွက်မဲပေးခွင့်ရှိမရှိသိရှိဖို့နောက်နှေးထားလို့ပြန်လည်ပြင်ဆင်ဖို့နှောက်ကြပြီးအခက်ကြုံနေရတယ်လို့လည်းဦးမျိုးဝင်းကပြောပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ဝင်ပြိုင်တဲ့မြို့မျိုးနယ်မဲဆန္ဒနယ်မှာမဲပေးစရင်မပါရှိတဲ့ရွှေပြောင်းလုံသမားတွေကိုကားနဲ့တင်ခေါ်လာပြီးမဲပေးခိုင်းတဲ့အပေါ်မှာနိုင်ငံရေးပါတီတွေကလည်းကန့်ကွက်ခဲ့တယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကမြို့မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းနိုင်ကွန်ချန်းကအခုလိုပြောပါရယ
်တော့ပုံမှာရွှေပြောင်းအလုံသမားတွေကိုမဲပေးဝင်ရအောင်ဆိုပြီးတော့ရက်ပေါင်းဆက်ဆက်နေထိုင်တဲ့လူကိုပုံစံကမဲချင်းကိုတုံးကြခြင်းနဲ့ရှောက်ခိုင်းပေးပြီးရင်ဆက်ဆံရာသူတို့နေထိုင်တဲ့နေနေကန်ကနေပြီးတော့အုံခခွေမရှိတဲ့နဲ့မဲချင်းမှာထည့်ပြီးတော့မဲပေးခွေပြုတ်ထားတဲ့အစီအစဉ်တော့ပုံမှာရှိနေတယ်လို့ကျွန်တော်တို့သိရတယ်။အဲ့ဒါတက်ဆိုင်ရာမြို့နယ်ကော်မရှင်ကိုအားလုံးရှိမှဒီကိစ္စကိုတင်ပြခဲ့ပါတယ်။ဆိုတော့ဒီရာမြို့နယ်အနေနဲ့တုံးကကြီးလျှောက်ပြီးပြုတ်ကြတော့မှန်တယ်တဲ့။တုံးကခွေရပြီးမှသာလေမက်ဆင်ချက်ပေးရမယ်ဆိုတဲ့ဟာတော့တက်ဆိုင်ရာကြီးရာကော်မရှင်ရဲ့တာဝန်သာဖြစ်တယ်ဆိုပြီးတော့ပြန်လည်ဖြေကြားရတယ်ခင်ဗျ။ဒါပေမဲ့မဲထည့်တဲ့နေရာမှာစက်တေကမဲလက်မှတ်တစ်ခုပြီးနဲ့မဲမပေးဖို့အတွက်မပုံတင်ပြနိုင်မှသာမဲပေးဖို့အတွက်ကျွန်တော်တို့ဆက်ပြီးတော့တင်ပြထားတယ်ခင်ဗျ။အဲ့ဒါကိုကြော်လွန်ပြီးလုပ်ရင်တော့လုံးဝတရားမျှတတဲ့ရွေးကောက်ပွဲမဖြစ်ဘူးလို့မြင်ပါတယ်ခင်ဗျ။
မှုတုံမြို့နယ်မိန်ကနေကြေးရမဲယုံမှာလည်းပြည်သူ့လွှတ်တော်မဲဆန္ဒအလက်မှတ်50ခန့်ဟာအမျိုးသားလွှတ်တော်မဲဆန္ဒပုံနဲ့မှာရင်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံရေးပါတီမဲယုံကိုယ်စားလှယ်တွေနဲ့မြို့နယ်စီစိတ်ညှိနှိုင်းရေးကော်မတီတွေနဲ့စုပေါင်းဆွေးနွေးသွားမယ်လို့လည်းနိုင်ကွန်ချန်းကပြောပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်စင်ကြိုင်မြို့ရွှေတင်းကားကျောင်းမဲယုံမှာလူအများပြားဝင်ရောက်မှုကိုအကြောင်းပြပြီးတော့ကျောင်းဝင်းငကခိတ္တပိတ်လိုက်တဲ့အတွက်မဲမပေးရပဲပြန်ခဲ့ရသူများပြားတယ်လို့စင်ကြိုင်မြို့ခံမော်မျိုးရပါတီဝင်တူကပြောပါတယ်။မွန်ပြည်နယ်ကြိုက်သူမျိုးအတွင်းမှာရွေးကောက်ပွဲကော်မရှင်ကနေမဲစင်းအမှားယွင်းထုတ်ပြမှုပြဿနာရှိနေခဲ့လို့မဲပေးပိုင်ခွင့်ဆုံးရှုံးနေရတဲ့အခြေအနေတွေကိုမွန်ပြည်နယ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတောက်တာခင်ဆောင်ကအခုလိုပြောပါတယ်
ကျွန်တော်တို့မြို့နယ်ဒီမှာလည်းမှတ်ပုံတင်ရှိတယ်၎င်းချင်းရှိတယ်တို့တော့ဆန္ဒမဲခလဲမှာမဲဆန္ဒနံပါတ်မပါဘူးဆန္ဒမဲနံပါတ်ပေးတဲ့သူကနံပါတ်မပါဆိုဆန္ဒမဲနံပါတ်စက်ပြီးကနံပါတ်မရဘူးအဲ့ဒါအဲ့ဒါတော့တို့ကတော့ပြောတာပေါ့တို့မဲချင်းကိုကတ်တယ်ကတ်တာမပါလို့ရှိလို့ရှိရင်တို့ဒီတောင်းလာကြဘူးတို့ပုံစံသုံးကားကြီးနဲ့ဖြည့်ပြီးတော့တင်ရမယ်လို့ပြောတာအဲ့ဒါလည်းမတင်လို့မပါဘူးပေါ့လေအဲ့လိုပုံစံညီမညီထောက်တဲ့ခါကျတော့မဲဆန္ဒရှင်ကလည်းသူမဲနံပါတ်ပါမပါကြည့်ဖို့တော့တော့ခက်သွားတယ်ခက်သွားတဲ့ခါကျတော့မဲပေးပိုင်ရင်ရှိတယ်မပေးအေးကွန်းများလာလေအများကြီးကျန်တယ်အဲ့ဒါကတော့တရားမျှတမှုရှိလာဆိုတော့မဲပေးပိုင်ရင်ရှိတယ်လူမဲမပေးရဘူးဆိုတာဒါတရားမျှတလို့ပေါ့
ဒီရွေးကောက်ပွဲမှာတော့အေးချမ်းစွာဆန္ဒမဲထိုက်ခွင့်ရကြတယ်လို့မဲပေးမှုအနေထားရပေပါတီအာတာမှုရှိတယ်လဲဆိုတာကိုတော့အကဲခတ်ရမလွယ်သေးဘူးလို့လဲမွန်ပြည်နယ်ရွေးကောက်ပွဲစောက်ကြည့်ရေးအဖွဲ့ဝင်တူကပြောပါတယ်
ဒီရွေးကောက်ပွဲမှာမွန်ပြည်နယ်စစ်မြို့တော်အတွင်းမဲယုံပေါင်း963ရုံရှိပြီးမဲပေးပံခွင့်ရှိသူပေါင်း15သိန်းသုံးတောင်းကျော်ရှိတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်။မွန်ပြည်နယ်အတွင်းမှာ NLD ကမြို့သားဒီမိုကရေစီဖွဲ့ချုပ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမွန်မြို့သားပါတီမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအမျိုးသမီးပါတီမွန်အမျိုးသားဒီမိုကရေစီအင်အားစုပါတီအမျိုးသားတိုးတက်ရေးပါတီတိုင်းရင်းသားစီလုံးညီညွတ်ရေးပါတီဘလုံစဝေါ်ဒီမိုကရက်တစ်ပါတီ ကရင်ပြည်သူ့ပါတီအစရှိတဲ့နိုင်ငံရေးပါတီတွေပြင်တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေလည်းရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ခင်ဗျာ
မွန်ပြည်နယ်ရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးVOA သတင်းတော်ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာပါအခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ကရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကွမ်မြို့နယ် NLD လွှတ်တော်ကိုယ်စားလှယ်ဦးညီပုကိုကိုရဲခေါင်ကအခုလိုဆက်သွင်းမေးမြန်းထားပါတယ်အခုဟောရခိုင်ပြည်နယ်တပီနယ်လုံးရဲ့အခြေအနေလေးကိုခြုံပြီးပြောပြလို့ရမှာလားခင်ဗျာ
တပီနယ်လုံးအတိုင်းအတာနဲ့တော့ခြုံပြောလို့မရနိုင်ဘူးဘာလို့လဲဆိုတော့မြောက်ပိုင်းကသတင်းတွေကပြည်ပြည်စုံစုံမရသေးဘူးတချို့လုံးဝပေါ်သက်သက်မရသေးဘူးရှင်းနေပါဦး
Okay
အဲ့ဆိုအန်ကယ်ရိုးရဲ့ရခိုင်ပြည်နယ်တောင်ပိုင်းအခြေအနေလေးကိုလည်းပြောပြပါအောင်ခင်ဗျာတောင်ပိုင်းဆိုရင်တော့ကျွန်တော်အခုကွာမှာရှိပါတယ်ကွာမှာအခုကော်မရှင်ရုံးကနေမှာဒီပုံစံစက်ကိုတွင်းနေတဲ့အနေထားပေါ့လေအဲ့ဒီမှာတော့ကျွန်တော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမဲမှာရှိပါတယ်နောက်တန်တွဲတန်တွေပဲ ကျွန်တော်ဒီကိုသူတို့ပြောတဲ့ပြောတဲ့အနေထားရတော့အနေထားကောင်းတယ်လို့ကြားပါတယ်မင်းသားတို့ဘာလို့ကြားလဲကျွန်တော်အမေကြီးကနိုင်သွားပြီဆိုတာမျိုးပေါ့ကျန်တဲ့နေရာတွေလည်းအဲ့လိုပဲအလားအလာကောင်းတယ်လို့ကြားတယ်တောင်ကုန်းအနေထားလည်းပဲအနေထားကောင်းတယ်လို့ကျွန်တော်ဆက်သွယ်တဲ့အခါမှာအဲ့လိုပဲသိရပါတယ်အားမှလည်းအားလည်းပဲအနေထားကောင်းတယ်လို့သိပါတယ်ရွာတွေကတက်လာတဲ့အခါတွေက အဲဒီကမဲအများကြီးနဲ့နိုင်တယ်လို့သိပါတယ်အဲဒီမှာတော့ကျိုတင်မဲဒီတပ်ဖက်ကကျိုတင်မဲဒီမှာတော့သူတို့ဟိုတပ်ဖက်ကနေပြီးတော့ဒီကြန့်ခိုင်းကိုပေးတာများပါတယ်အဲကွာမှလည်းအဲ့လိုပဲဒီတပ်ကမဲတွေကတော့ကြန့်ခိုင်းမဲတွေများပါတယ်အဲနောက်အဒီမှအောင်တို့ဘာတို့လည်းပဲကောင်းတယ်လို့ကြားပါတယ်အဲဟိုဘက်အပိုင်းမှာကြာတော့မြောက်ဟိုပုံနေကျွန်းဘက်ကအနေထားတော့
အော်ကောင်းတယ်လို့ကျွန်တော်ကြားတယ်ဟုတ်ကဲ့ခင်ဗျာကျန်တဲ့နေရာတွေတော့ဟုတ်ကဲ့မရသေးပါဘူးအဲ့ဒါဆိုရခိုင်ပြည်နယ်တောင်ပိုင်းမြို့နယ်အားလုံးလို့လို့မှာ NLD ပါတီကအခြေအနေကောင်းတယ်ပေါ့ကောင်းတယ်လို့ပြောလို့ရပါတယ်ဟုတ်တယ်ပြောလို့ရပါတယ်ဟုတ်ကဲ့နောက်မဲပေးတဲ့အခြေအနေနဲ့လွတ်လပ်မှုရှိမရှိကောဘယ်လိုထင်လဲခင်ဗျအဲကျွန်တော်ဒီမှာတွေ့ရသလောက်ကတော့လွတ်လွတ်လပ်လပ်ရှိပါတယ်အဲ့တော့ဟိုကြိုတင်မဲတွေအလုံးရင်းနဲ့ရောက်လာတာမျိုးရှိလားခင်ဗျ
ကျိုတင်မဲကတော့အဲ့ဒီစောစောကတော့ပဲအော်ပြည်တွင်းအနေထားကအဲ့ဒီကျွန်တော်ကွာမှာရှိတယ်လို့ရှိရင်ခရင်နှစ်ခုရှိတာပေါ့အဲ့ဒီနှစ်ခုကပေးခဲ့တဲ့မဲတွေကတော့ဟိုကြန့်ခိုင်ရေးအားလုံးပြီးပါတော့ရတာပေါ့ဗျာနောက်ပြေးပမဲကတော့အရင်အချင်းပါအဲ့ဒီမှာကတော့နည်းနည်းပြရနေတဲ့အနေထားရှိပါတယ်ဟုတ်ကဲ့ကျန်တဲ့နေရာတွေမှာတော့အဲ့ဒီကျိုတင်မဲတော့အသေးစိတ်တော့မတည်သေးဘူး
ဆိုတော့တော်တော်အရင်အားကကြားတာကတော့ကျိုတင်မဲမှာတပ်ဖက်ကမဲတွေကတော့ကြန့်ခိုင်မဲများတယ်လို့ပြောပါတယ်။ခိုင်တိုင်းသားပါတီတွေအနေနဲ့ကောဘယ်လိုအခြေအနေရှိလဲခင်ဗျ။ခိုင်တိုင်းသားပါတီအနေနဲ့ကတော့ဒီတောင်ပိုင်းမှာဒီကဟောလောက်ပဲတတိယလောက်ပဲလိုင်းနဲ့အနေထားရှိပါတယ်။ကြန့်ခိုင်ကြီးကဒုတိယလောက်လိုက်တဲ့အနေထားမျိုးရှိတယ်။ဟုတ်ကဲ့ခင်ဗျ။
အဲ့ဒါဆိုတရားဝင်ထုတ်ပြန်တာပေါ့နော်အနိုင်ဆုံးကိုတရားဝင်ထုတ်ပြန်ပြီးတဲ့တောင်ပိုင်းမြို့နယ်တွေရောရှိပြီလားခင်ဗျာဘယ်နှမြို့နယ်လောက်ရှိပြီလဲအဲမြို့နယ်လိုက်ထုတ်ပြန်တာမရှိသေးပါဘူးကျွန်တော်တို့အခုတိရသလောက်ကအစောစောကတော့ကော်မရှင်မှာဒီပုံစံစက်ကိုတင်းနေတဲ့အနေထားကိုကျွန်တော်ပြောတာနောက်ကကျွန်တော်တို့ဟိုအဖွဲ့ချုပ်ကိုကြည့်ရတဲ့အနေပြီးတော့ကျွန်တော်တို့ဟိုမဲယုံကိုယ်
င်းတွင်နေညာကထုတ်လွှင့်ခဲ့တဲ့ရွေးကောက်ပွဲဆွေးနွေးခန်းကိုပြန်လည်တင်ဆက်ပေးပါမယ်။ကိုကျော်ကျော်သင်းကဆွေးနွေးတင်ပြထားပါတယ်ရှင်
။မင်္ဂလာပါ။တို့တို့တော်ရှင်များခင်ဗျာ။မြမတမိုင်းမှာအထူးကိုပဲရေးပါတဲ့အားလုံးမျှော်လင့်စောင့်စားနေကြတဲ့ရွေးကောက်ပွဲကပြင်မဲပေးလို့ပြီးသွားပါပြီ။အခုတော့မဲတွေရေတွက်နေကြတယ်တချို့နေရာတွေကမဲရလက်တွေကိုလည်းပဲကျွန်တော်တို့အများဖြစ်တော့လူမှုကွန်ရက်ဆန်မျက်နှာတွေမှာတွေ့နေရပါတယ်ဒါကရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်တဲ့ရလက်တွေတော့မဟုတ်သေးပါဘူးနိုင်ငံရေးပါတီတွေအနေနဲ့လည်းပဲဒီရလက်တွေပေါ်မှာတတိထားပြီးတော့ပြောဆိုနေကြတာတွေ့ရပါတယ်ဘယ်နိုင်ငံရေးပါတီကမှသူတို့ရဲ့ကိုယ်စားလှယ်လောင်းတွေရှုံးနေလို့မပြောသေးသလိုဘယ်နိုင်ငံရေးပါတီကမှလည်းပဲသူတို့ရဲ့ကိုယ်စားလှယ်လောင်းတွေနိုင်နေလို့တရားဝင်ကြေညာတာမရှိသေးပါဘူးဆိုတော့ကျွန်တော်တို့အခုဆွေးနွေးမဲ့အစီအစဉ်မှာကျွန်တော်တို့ရဲ့ VOA Studio ထဲမှာဖိတ်ခေါ်ထားတဲ့ Sunni Bime, and Sunni Bime do Nushibare, Dugaro, the Tongoya Guze, Dini Yuko Burunga, Muda Democracy, Pojo and Rigo Guza, Pu Biro, Sagain Tai, Pale, Messenda, Negani, Yuko Tino Kangare, Doctor Din Sipibare, now Dugaro, General Cookie Dianda, Mima Aji Liladu, Pinashin Dupibare, Nangamon Dose Joga, the Dimidiarima, Soma, Mima Yunga Soma, Pom Miazo, Aji Dagere, Doctor Negimpo, Kip Kim Tibare, Serenios Lungu, Jizu Mai de Marcana. The Cardinal Li Lambogan in the Sunni Metema, General Jango Madi, Yuko Poetry, the Dinju Boo, Yuko Poetra Gutti, Chatrin, Yuko Yoni, General Edida Dupidu, Gudanum Shibare, now the car, General Torach in the Jinibida, Mima Ajilila Tonta, Doctor Jamu Dingaro, Tiga Mess and Tanet and Nepte, Pew Mu Nema.
ชินิบาเลยตรุเนี่ยกูเลยจนได้เสร็จตัวไปแล้วมีๆมาเหมือนปฐมอู้สงโกตันญูเยสอไปนู่นก็รอกูตันญูกูตันญูกูจะพอจะเอเนอร์จี้ยงโจชิกูยောက်တယ်အဲ့ဒီမှာနောက်ဆုံးရှိခဲ့တဲ့အခြေအနေပေါ့ကိုတန်ญูနောက်ဆုံးပြီးထားတဲ့အခြေအနေနဲ့တခြားသိထားတဲ့နောက်ဆုံးအခြေအနေလေးတွေအကုန်လုံးအချင်းချင်းပြောပြပေးပါဦးဟုတ်ကဲ့ကျွန်တော်၃နိုင်လောက်ထဲကတော့ဒီမြူသားတမှုစီဖွဲ့ချုပ်ရုံချုပ်ပေါ့နော်ဒီအနော
ကြပါတယ်သူတကယ်ကိုဆောင်းလို့ခြင်းရဲဒါပေမဲ့လေးနာရီကျော်9နာရီလောက်မှာဖြေရတဖြည်းဖြည်းထွက်လာတယ်မယုံနေရဟာကူအဲ့မှာက NLD ရုံးရှိရုံးချုပ်ရှိမှာကဒီ LED screen နဲ့ပေါ့နော်ရုပ်မှန်တရားကြီးနဲ့ဒီတိုက်ရိုက်ပြနေတာကိုတိုက်ထိုးပြတယ်ပြတဲ့ခါကျတော့အဲ့မှာတိုက်ရိုက်မြင်တဲ့ခါမှာတဖြည်းဖြည်းနေရတော်များများမှာ NLD အနိုင်ရတယ်ဆိုတော့မေးလို့တော်များများကိန်းကိန်းလေးထွက်လာတော့အဲ့မှာရှိတဲ့လူစုတွေကတော်လေးတက်တက်ကြွကြွဖြစ်လာကြတယ်နောက်ပိုင်းကျတော့သူအချိန်တတ်မှတ်ချက်နဲ့ကုန်သွားပြီဆိုတော့အရင်ဒီတစ်နေ့လုံးဒီသူဒီ NLD အလံတွေရင်တိုးတွေရှောင်ထားတာပေါ့အခုအဲ့အချိန်လဲကျတော့ NLD အလံတွေတော့အနီးဒီအင်းအင်းရောင်ဝတ်စုံတွေဝတ်ပြီးတော့လမ်းပေါ်မှာတော်လေးကိုပြပြနေနေဖြစ်သွားပြီးတော့ကျွန်တော်9နိုင်6နိုင်လောက်ချိန်မှာဆိုရင်တော့ဒီအနောက်ရှုံတိုင်းလမ်းမှာတစ်ခုလုံးဒီကားတွေရောချိန်ရောအကုန်လမ်းပိတ်သွားပါတယ
်ဟုတ်ကဲ့
နောက်ခုနောက်ဆုံးချိန်တွေတော့ကျွန်တော်အဲ့မှာမရှိဘူးဒါပေမဲ့တိရလောက်အခုတက်တိလူတူကအဲ့ဒီရုံးရှိမှာရှိနေတယ်အဲ့ဒီရုံးကလည်းသူတို့ရတဲ့ကိန်းကနန်းတွေကိုအတိအကျတယောက်ချင်းဘယ်သူနိုင်လဲဆိုတာကိုတရားဝင်ထုတ်ပြန်မှုအတွက်စီစဉ်နေပြီလို့ကျွန်တော်သိရပါတယ်ဗျာ
ဒေါက်တာရမျိုးသိန်းခင်ဗျာဒေါက်တာရမျိုးသိန်းကအခုလက်ရှိဖြူမှာပဲရှိနေသေးတယ်ကျွန်တော်တို့တိုက်ဆွေးနွေးကံအတွက်စောင့်နေသေးတယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်နောက်ဆုံးသိထားတဲ့အချိန်ဒီအရရအချင်းယုံပြောပြပေးပါ
ဟုတ်ကဲ့ဟိုကျွန်တော်နောက်ဆုံးသိရတဲ့အနေအထားရပါလေမဲယုံပေါင်း221ယုံအ ਨੇ ကမဲယုံပေါင်း60ရဲ့တက်လာတဲ့စရင်းတွေရကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဲကိုယ်စားလှယ်လောင်းတွေကမဲယုံပေါင်း53ယုံလောက်မှာအနိုင်ရရှိနေတာကိုတွေ့ရပြီးတော့ဥပမာသူရဦးရွှေမန်းကမဲယုံ4ယုံလောက်မှာအနိုင်ရနေတာကိုတွေ့ရပါတယ်အဲ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကပြည်သူ့လွတ်တော်မှာရောအမျိုးသားလွတ်တော်မှာရောတိုင်းဒေသကြီးလွတ်တော်မှာရောတိတိတာတာအတာစီးရပြီးတော့အနိုင်ရရှိနေတာကိုတွေ့ရပါတယ်။အဲနောက်ပြီးတော့ဒီနေ့ပေါ့လေမြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးမှာချိုတင်မဲရေတွက်တဲ့အခါမှာအဲသူရဦးရွှေမန်းကချိုတင်မဲ900-900မဲလောက်ရတယ်လို့သိရပါတယ်။နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးတန်းညွန့်က222မဲရတယ်လို့သိရပါတယ်။အခုမှသူတို့ဟိုအဲ့ဒီမဲတွေကိုလက်ခံပြီးတော့ပေါင်းဖို့အတွက်လုံနေတဲ့နေသားမျိုးရှိပါတယ်ဗျာ။
ကျွန်တော်ကျန်တဲ့မဲယုံနောက်ထပ်မဲယုံပေါင်း150-160လောက်ကအရေးအတွက်ဒီလဲပဲ။အခုလက်ရှိရှိနေတဲ့ရလဒ်ကိုပြောင်းပြန်ဖြစ်သွားစေနိုင်တာပဲနော်
။အဲပြောလို့တော့မရဘူးပေါ့လေ။ဒါပေမဲ့သူတို့ကျွန်တော်မေးကြည့်တဲ့နေသားရပေါ့လေ။ဖြူးမျိုးပေါ်မှာအဓိကကျတဲ့မဲယုံ9ယုံမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကအပြတ်အသတ်အနိုင်ရရှိထားတယ်လို့လည်းသိရပါတယ်ဗျာ။နောက်ပြီးတော့ကျန်ရှိတဲ့မဲယုံ150အနက်မှာထောက်ဝက်ကျော်လောက်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်အနိုင်ရရှိဖို့အလားအလာအတော်ကောင်းနေတယ်လို့လည်းသိရပါတယ်ဗျာ
ဆရာတော်တင်းစင်နဲ့ဆရာဒေါက်တာနေကင်ပေါင်းကစ်ကင်အခုကျွန်တော်တို့သိထားရသလောက်ဆရာတို့လည်းကြားပါတယ်အားလုံးသိထားရသလောက်အခြေအနေအရရက်ပေါ့လေဆိုတော့ဒီအခြေအနေအရရက်အရာဒီရွေးကောက်ပွဲပေါ်မှာဒီနေ့ရွေးကောက်ပွဲပေါ်မှာဆရာတို့ရဲ့ရေပုံရသုံးသက်ချက်ကျွန်တော်အရင်ဆုံးသိပြရစီဆိုတော့ဆရာဒေါက်တာတင်းစင်အရင်ပြောပါခင်ဗျာ
အာကျွန်တော်တော်တော်လေးစိတ်အားတက်ကြွပါတယ်အသက်ပိုင်းပြောရင်25နှစ်လောက်တောင်ပြန်နှုတ်ပြိုသလိုပေါ့လေကျွန်တော်တို့ဒီနေ့ဒီချိန်မှာ1990တော့ကလည်းမဲရက်လက်တွေအဲမဲတွေရေးပြီးပြီကျွန်တော်တို့မြို့နယ်ပလဲမှာဆိုရင်မြို့နယ်ကတော့ဟိုရေးပြီးလို့ဟိုကျွန်တော်တို့နိုင်တာတော့သိတယ်ပေါ့လေတော်တော်ကော်မရှင်ကတော့နောက်အဲမြမရုပ်မြင်သံကြားကတော့နောက်တရက်ချာမှကြီးညာတယ်ခင်ဗျတူတာလေးတစ်ခုကတော့1990နဲ့ခု2015လဲပြီးတော့မှအနိုင်ရရှိတယ်လို့ ကိုကိုကိုပေါ့လေအဲသိထားတဲ့ပုံကိုယ်တွေကလည်းအဲတိတ်ကြီးတော့ဟိုအကောင်းမြင်လွန်းတဲ့ပုံကိုယ်တွေတယောက်မှရှိမလို့မမြင်ဘူး1990တော့လည်းကျွန်တော်တို့ကလည်းနိုင်တာတော့သိနေတယ်စိတ်ကူးမြင်ခဲ့ကြဘူးခင်ဗျာ
ဆရာ1990တုန်းကဆရာ
ဟုတ်ကဲ့
ရွေးကောက်ပွဲဝင်တဲ့အချိန်မှာရွေးကောက်ပွဲမှာအနိုင်ရမယ်လို့တရားယုံကြည်ခဲ့လား
အဲ့ဒါတော့ယုံတယ်ဗျယုံတယ်ခင်ဗျာဘာကြောင့်ဆိုနေရာတကာတော့ကျွန်တော်မဲယုံနေအိနေကဒီမေလ29နေ့ပေါ့လေမနေ့စောရက်နေ့ညနေတီသွားတော့လည်းပဲကျွန်တော်တို့နိုင်မယ်လို့ဟိုသိတယ်ဒီနေ့ကရွေးကောက်ပွဲမဲစီဝေးကာလာကလည်းသိပါတယ်ခင်ဗျာတိုးတော်လည်းအလောက်ထီတော့နိုင်မယ်လို့တော့ကျွန်တော်သိပြီထင်
တယ်ခမန်းငယ်ကိုအခုရွေးကောက်ပွဲမှာရောဆရာမဲဆန္ဒနဲ့မှာဆရာမျော်လင့်ထားတဲ့ပါတီကအနိုင်ရမယ်လို့ဆရာအဲ့လိုယုံကြည်ခဲ့လား
အဲအဲ့လိုတော့ကျွန်တော်မပြောရပါဘူးတိုးတော်မနေ့ဆိုကျွန်တော်၄နိုင်ခွဲတော့ဒီ VOE TV မှာလာပါလာမှာမလို့၄နိုင်ခွဲထပ်ပြီးတော့ကျွန်တော်ရဲ့ဟို Facebook check လုပ်တော့ပလဲမြို့နယ်ကပရမအိုးဆုံးမို့လို့မောင်းတုံဆိုတဲ့ရွာကကျွန်တော်တို့ NLD ကိုယ်စားလှယ400ကျော်နိုင်ပြီးတော့ပြည်ခိုင်မြို့က30ကျော်ရတယ်ဆိုတဲ့သတင်းနဲ့ကျွန်တော်မင်္ဂလာနေ့ကိုစခဲ့တာပါခင်ဗျာ
ဟုတ်ကဲ့ဒေါက်တာနိုင်ကင်ပေါ်ခစ်ကင်ဆရာရဲ့ဒီနေ့ရွေးကောက်ပွဲပေါ်မှာရေပွင့်ရသုံးသက်ချက်အားလေးလည်းကြားပါပြီ
ပရမအဆုံးကျွန်တော်နဲ့အနေနဲ့လည်းကျွန်တော်တော်အားကြပါတယ်အဲဘာကြောင့်လဲဆိုလို့ရှိရင်နိုင်ငံတကာလည်းတော်စိတ်ဝင်စားကြတယ်အဲ့ဒီပြင်ကျွန်တော်မနေ့တနေ့ကလည်းကျွန်တော်ဒီအဲမြန်မာပြည်မှာရှိတဲ့ဆွေမျိုးတွေကိုကျွန်တော်ဖုန်းဆက်ခဲ့ပါတယ်သူတို့လည်းတော်တော်တက်ကြွခဲ့ပါတယ်နေပေါင်းများစွာနောက်ပိုင်းမှာခုလုံမျိုးချင်းရတဲ့အတွက်ကြောင့်မို့လေအာနိုင်ငံရေးလေလာသူတယောက်အနေနဲ့လည်းအာကျွန်တော်အားရမိပါတယ်ဘာကြောင့်လဲဆိုလို့ရှိရင်အခုထိကျွန်တော်တို့တည်တဲ့လောက်ကအာ free and fair တရားမတရားမဖြစ်တော့မှအာဖြစ်တဲ့လို့ပြောရမှာပဲဒါပေမဲ့အဲကျွန်တော်တို့တခုအာတန်တရားရှိသေးတာတော့အစိုးရအတိတ်မပေါ်မချင်းတော့ကျွန်တော်တို့ဒီလိုဖြစ်ရမယ်ဖြစ်မယ်မယ်ဆိုတာဟာတော့ကျွန်တော်တိတ်မပြောချင်းတည်းပါ
ဟုတ်ကဲ့အစိုးရအတိတ်ပိုင်းတော့ကျွန်တော်နောက်ပိုင်းမှာတခါဆက်ဆွေးနွေးရအောင်ဆိုတော့ဒီကနေ့ရွေးကောက်ပွဲအခြေအနေရရက်ကဆရာတို့အခုတရင်နေတည်ထားသလောက်အချင်းရရက်ကဒီနေ့မတိုင်ခင်ဆရာတို့မှာရှိခဲ့တဲ့မျောလင့်ချက်အတိုင်းတကယ်ဖြစ်သလားဒါမှမဟုတ်ထူးထူးခြားခြားဖြစ်ခဲ့သလားကွဲလွဲချက
်ကျွန်တော်အမြင်နဲ့တော့တိတ်မထူးပါဘူးဒီလိုပဲ
ဒီတိုင်းဖြစ်မယ်လို့မျောလင့်ထား
တယ်အများတော့ဖြစ်တဲ့တိုင်းဖြစ်လာမယ်လို့ကျွန်တော်ညွှန်နေခဲ့ပါတယ
်ဆရာတို့တင်ဆွေရော
အာကျွန်တော်တော့မဟုတ်ဘူးမြ2005ယူကော့ပွဲကိုကြိုတင်မျောမှန်းချက်တွေဖြစ်လာเสียအမှတ်ခံချက်မရှိပါဘူ
းတော်ရဲမျိုးသိန်းဒီနေ့တွေ့ရကြုံရတဲ့အခြေအနေဒီတော်ရဲမျိုးသိန်းဒီမတိုင်ခင်ကမျောလင့်ထားတဲ့အခြေအနေနဲ့တထပ်သေးကြပါရဲ့လားကွဲလွဲသလား
အဲကျွန်တော်အမြင်ကတော့ကျွန်တော်မူလမျောလင့်ထားတာတဲ့ကိုအဲပြည်သူလူထုရဲ့စိတ်ဝင်စားမှုတော့ပြည်သူလူထုရဲ့ကိုယ်တိုင်ကိုယ်ကျပါဝင်မှုဒီအပြောင်းအလဲကြီးအတွက်ကိုဟိုအင်ဒိုက်အားဒိုက်ဆောင်ရွက်မှုအပိုင်းတွေမှာကျွန်တော်မျှော်လင့်ထားတာတဲ့အင်မတန်မှအမြင့်မားတယ်လို့ကျွန်တော်ကတော့သုံးသပ်မိပါတယ်ဗ
ျဒေါက်တာကိပင်ဆရာရဲ့ခမန်းကျဲဆရာရဲ့ကျူတင်တွက်ဆောက်ထားခြင်းအရာကျွန်တော်တို့အခုချိန်ထိတက်တနာကြီးအကြီးကြီးဆိုတဲ့ဟာမျိုးကျွန်တော်တို့အခုချိန်ထိမကြားသေးဘူးဒီရွေးကောက်ပွဲကိုဆရာတယောက်တည်းအမြင်နဲ့ဘယ်အတိုင်းအတာထိလွတ်လပ်တရားမျှတတယ်လို့ဆရာပြောနိုင်ပြီလေ
ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီစနစ်ပြောင်းလဲရှိတာက incremental democratization လို့ခေါ်တယ် gradual changes ပေါ့လေဆိုတော့ကျွန်တော်တို့ဥမာဒီရင့်ကျက်တဲ့ဒီမိုကရေစီနိုင်ငံမျိုးတော့ကျွန်တော်တို့မမျော်ထားခဲ့ဘူးပေါ့ကျွန်တော်တို့နိုင်ငံအနေထားရဆိုလို့ရှိရင်ကျွန်တော်အမြင်မှာwe have to accept it เนาะဒီလောက်နဲ့ကျွန်တော်ချိန်နှက်မယ်လို့ကျွန်တော်ဒါမဲ့ကျွန်တော် one year တာတစ်ခုကပါလဲဆိုလို့ရှိရင်ကျွန်တော်မြန်မာပြည်ခုလက်ရှိလူဦးရေကိုကြည့်မယ်ဆိုလို့ရှိရင် 52 million လောက်ရှိတယ်အဲ့ထဲက32 million လောက်ပဲမဲထက်ခွင့်ရတယ်ဆိုတော့တော်တော်များများမဲထက်ခွင့်မရဘော့အဲ့ဒါကျွန်တော်တော်စိတ်မကောင်းဖြစ်ခဲ့တယ
်30တန်း30လူကြီးတန်း30လောက်ပဲမဲထက်ခွင့်တမတ်ချက်တွေနဲ့ကန့်ညီလို့အဲ့လောက်ပဲပြေးလို့ရတာမဟုတ်ဘူးလားဆရာဆရာဘယ်သူတွေကြံတယ်လို့ပြောချင်တာလဲ
အာဆိုလိုတာဥမာကချင်ပြည်နယ်ချမ်းပြည်နယ်မှာတိုင်းသားတွေတော်တော်များများမဲထက်ခွင့်မရဘူးအာပြီးရင်ရခိုင်ပြည်မှာထုံးနည်း၎င်းပဲဆိုတော့တော်တော်များများအထူးသဖြင့်တိုင်းသားရေးတမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒါတွေကကျွန်တော်တော်ဝမ်းနဲ့မိပါတယ်တို့ကလည်းညှော်နေကြတာပေါ့လို့ဒီအချိန်ကိုရောက်လာရင်မှတို့လည်းမဲထက်ချင်တာပေါ့ဒါပေမဲ့နောက်ဆုံးကျတော့အချိန်ကြီးမျိုးမျိုးကြောင့်ပေါ့တို့မဲထက်ခွင့်မရတဲ့အတွက်ကြောင့်တို့အတွက်ဝမ်းနဲ့မိပါတယ
်ဆရာကိုယ်တိုင်ကကူကီတိုင်ရင်သား
ဟုတ်တယ်
နောက်ကျွန်တော်ဒီလောက်စကိုင်းဆရာလည်းစကိုင်းတိုင
်းဒေ
တာကံပဲဆရာဒေတာဘက်ကကူကီတိုင်ရင်ဒေတာဘက်ကအချိန်ရောဆရာပါလိတည်ထားလဲ
အခုကျွန်တော်ကြားတဲ့လောက်တော့မနေ့ညလည်းကျွန်တော်အမည်နဲ့သူကပါစတာပါပဲတွန်းနာမြတ်ဒိုမင်းလာလို့ခေါ်တယ်အဲ့သူနဲ့စကားပြောတော့တို့ကလည်းတို့ကျွန်တော်ရဲ့ဆွေမျိုးတဲမှာလည်းတို့လည်းကွဲနေကြတယ်တချို့လူတွေကကြက်ခိုင်ရေးပါတီကိုမဲပေးတယ်လို့ရှိတယ်ကျွန်တော်ငင်ရတော့ NLD ကိုမဲထက်ပေးမယ်တဲ့ဆိုတော့ကျွန်တော်ကြားရတဲ့လောက်တော့တို့က အချိန်ကြီးကောင်းပါတယ်လို့ကျွန်တော်ကြားရပါ
တယ်အချိန်ကြီးကောင်းတယ်ဆိုတာဆရာဘယ်လို
ကောင်းတယ်ဆိုတာတို့လွတ်လပ်စွာမြဲထက်ခွင့်ရပါတယ်လို့
ဆရာရတင်းဆိုရင်ရှေ့ဆက်ပြီးတော့အခုရွေးကောက်ပွဲနေ့နောက်ရလဒ်တွေထွက်လာမယ့်နေ့အဲဒီကနေပြီးတော့အစိုးရတဲ့ပေါ်လာတဲ့အချိန်အထိဆရာဆိုရင်စိတ်အဓိကပါရှိပါလဲ
အဲတက်မတော်ပဲခင်ဗျဘာကြောင့်လဲဆိုတော့တက်မတော်ကအခုချိန်ထိလူသိရှင်ကြရွေးကောက်ပွဲနေ့မှာပြီးခဲ့တဲ့ဂတိကိုမတည်သေးဘူးပေါ့နော်ခုဘုံယုံမှုကြီးမင်းအောင်လည်းဘယ်လိုလာမလဲကျွန်တော်တို့မသိဘူးဘယ်သူမှမသိဘူးအဲ့ဒီတစ်ချက်ပါပဲခင
်ဗျဟုတ်ကဲ့ဆရာတော်ကင်း
ကျွန်တော်လဲထုံကြီး၎င်းပါပဲတက်မတော်မှာတို့မှာတို့အာနာရှိတယ်ဆိုတော့တို့ကတကယ်လို့အနာဂတ်ကိုကြည့်ပြမတို့နိုင်ငံအနာဂတ်အတွက်ကောင်းတာကိုကြည့်မလားဒါမှမဟုတ်တို့ရဲ့အရေးတူပဲဦးစားပေးမလားဆိုတဲ့ပုံမှာမူတည်မယ်လို့ကျွန်တော်လဲအဲ့လိုယူဆ
တော့ရမျိုးသိန်းသဘောတူလားဒီဆရာညောင်ရဲ့မှတ်ချက်ကို
ဟုတ်ပါရဲ့တက်မတော်ရဲ့အနေထားနောက်တစ်ခုကတော့ကျွန်တော်တို့အရက်ဖက်စစ်ဖက်ဆက်ဆံရေးရဲ့အလားလားအဲ့ဒီနှစ်ခုကတော့တော်တော်လေးအရေးပါလိမ့်မယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဆရာတော်တင်းဆွေဆရာတော်နေကင်မောင်ကစ်ပင်ဒေါက်တာရမျိုးသိန်းဒေါက်တာ၃ယောက်ပေါ့လေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ဆက်တဲ့ရွေးကောက်ပွဲအစီအစဉ်ဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနေ့နဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကနေချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ်1-312-322-9994ဖြစ်စေ email လိပ်စာ burmese@voanews.com ဖြစ်စေဆက်သွယ်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဥဆက်မှုဝေကကြေညာပေးပါအောင်ရှင
်။ရာစုနှစ်တစ်ခုရဲ့လေးပုံတစ်ပုံအတွင်းပထမအုပ်ဆုံးကျင်ဖြစ်ကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့လွတ်လပ်တဲ့အထွေထွေရွေးကောက်ပွဲကြီးမှာမဲပေးခွင့်ရှိသူရဲ့80ရာခိုင်နှုန်းကျော်မဲပေးခဲ့ကြပါတယ်။အခုချိန်မှာမဲရေတွက်မှုတွေပြုလုပ်နေဆဲဖြစ်ပါတယ်။ပြည်တော်စုအမျိုးသားလွှတ်တော်တိုင်းဒေသကြီးလွှတ်တော်စားတဲ့လွှတ်တော်တွေမှာကိုယ်စားလှယ်ပေါင်း6000ကျော်ရွေးချယ်တင်မြှောက်ဖို့အတွက်မဲဆန္ဒရှင်32တန်းကမဲစင်းပေးသွင်းခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာအကျော်အကြားဆုံးမဲဆန္ဒရှင်တဦးတည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့ရန်ကုန်တိုင်းဗဟန်းမြို့နယ်ကသူမရဲ့အိမ်အနီးမှာမဲရုံကိုတွားရောက်မဲပေးခဲ့ရမှာယာနဲ့ချီတဲ့အားပေးထောက်ခံသူတွေသတင်းတောက်တွေနဲ့ဝိုင်းအောင်နေခဲ့ကြတယ်လို့သိရပါတယ်တနင်္ဂနွေနေ့ကအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီရဲ့ပါတီဟာအိန္ဒိယနိုင်ငံရဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်တဲ့ဘီဟာပြည်နယ်ရဲ့ပါလီမန်ရွေးကောက်ပွဲမှာရှုံးနိမ့်သွားခဲ့ပါတယ်။ဒါဟာလက်ရှိဝန်ကြီးချုပ်တက်တော့ကြီးမားတဲ့အတားအဆီးတစ်ခုဖြစ်ခဲ့တယ်လို့ဆိုပါတယ်။ NDTV ရုပ်သံထံကလွှင့်ထုတ်သွားတဲ့တရားဝင်မဟုတ်သေးတဲ့မဲဆင်းတွေအရဟိန္ဒူစိုးမိုးထားတဲ့မစ္စတာမိုဒီရဲ့ BJP ပါတီဟာပြည်နယ်ရဲ့လွှတ်တော်အမှတ်243နေရာနဲ့63နေရာသာရခဲ့ပြီးတော့ကြံပြိုင်ဘက်ပါတီတွေပေါင်းစည်းထားတဲ့မဟာမိတ်အဖွဲ့ကတော့အမတ်နေရာ186နေရာရပြီးတော့ဥဆောင်နေတယ်လို့သိရပါတယ်။တရုတ်နဲ့ထိုင်ဝမ်ခေါင်းဆောင်တွေကြားစနေနေ့ကပြုလုပ်ခဲ့တဲ့တမိုင်းဝင်တွေ့ဆုံမှုဟာဟန်ပြတက်တက်လောက်သာဖြစ်ပြီးအနှစ်သာရကတော့နှေးပါခဲ့ပါတယ်။ဒီခီးစဉ်ပေါ်ပြည်တင်ပြောဆိုမှုတွေထိုင်ဝမ်သမ္မတမတ်ရင်ကျောင်းရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေထိုင်ဝမ်နိုင်ငံမှာဖြစ်ပေါ်နေပါတယ်။ဒီတွေ့ဆုံမှုဟာထိုင်ဝမ်ကျွန်းရဲ့လာမယ့်ရွေးကောက်ပွဲနဲ့ဘာမှမသက်ဆိုင်ပါဘူးလို့ထိုင်ဝမ်နဲ့တရုတ်ခေါင်းဆောင်တွေကပြောဆိုနေတဲ့တစ်ချိန်တည်းမှာပဲဒီအကြောင်းအရာဟာမဲဆွယ်စည်းရုံးရေးမှာအဓိကပြောစရာကိစ္စရပ်တစ်ခုဖြစ်လာခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဥဆက်မိုးဝေကြေညာပေးခဲ့တာပါ။ဒီကနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇီးနဲ့အာဒါရမန်ဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကို line to meter 2432.40 နဲ့ line lab meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်တွေနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပြီး login ဆန္ဒပြေဝကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှာဖောင်ပါ
This program has come to you from the Voice of America, Washington.